Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်ဖေဖော်ဝါရီလ2ရက်နေ့တောက်ကြနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00အထိလိုင်းနူမီတာ1925 32နဲ့လိုင်းလတ်190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လူပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်ဆန့်ကျင်ဗက်လိုက်မှုရှိရဲလို့ဆွဆွဲထားတဲ့လေဝဲရုံတွေမှတ်တမ်းတစ်ခုကိုအများပြည်သူသိအောင်တရားဝင်ထုတ်ပြန်နိုင်မှုသမ္မတကစီစဉ်နေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာစုလိုက်ပြုံလိုက်ပြုံနှံထားတဲ့နေရာတွေကိုထပ်မံတွေ့ရတဲ့အကြောင်းသတင်းတွေနဲ့ပတ်သက်ပြီးနိုင်ငံတကာကစိုးရိမ်ပူပန်မှုတွေဖက်ပေါ်လာနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူကြီးညာပေးတော့မှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ကုလသမဂ္ဂလုံခြုံရေးကောင်စီတာဝန်ရှိသူတွေဒီလာတဲ့မြန်မာနိုင်ငံကိုတွားရောက်ဖို့တောင်းဆိုတာကိုမြန်မာအစိုးရကငြင်းဆိုလိုက်တာနဲ့ပတ်သက်လို
့ဟိုဒုညွှန်းကောင်စီဥက္ကဋ္ဌဆောင်ရွက်မဲ့ကိုဝိတ်ကနေပြီးကျွန်တော်တို့ချင်းကပ်ပြီးတော့ဒီဒုညွှန်းကောင်စီကနေပြီးတော့ဟိုအများကြီးမဟုတ်ပါဘူးကျွန်တော်တို့ဟာပေါ့နော
်ဟိုကုလသမဂ္ဂဆိုင်ရာမြန်မာအသံအမတ်ကြီးဦးဟောက်တူဆွမ်းပြောကြားသွားတာပါဒီအကြောင်းသတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်ပိုင်းမှာတော့ရခိုင်မှာအစုလိုက်အပြုံလိုက်ရုပ်အလောင်းတွေတွေ့တယ်ဆိုတော့ AP သတင်းရေးထားတာဟာမဟုတ်မှန်ဘူးလို့ရခိုင်အစိုးရကညှင်းဆိုလိုက်တဲ့အကြောင်းရယ်တခါကချင်ပြည်နယ်မှာအစိုးရတပ်နဲ့ KIA တပ်တွေဆက်ပြီးတိုက်ပွဲပြင်းထန်နေတဲ့အကြောင်းနဲ့ပြည်မိတွေနဲ့ဒုက္ခသည်တွေဘယ်လိုအရေးပေါ်အခြေအနေရင်ဆိုင်နေရသလဲဆိုတာတွေကိုပါကြားရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါဦးဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်ထိတ်တဲလွန်ယူရေးတောင်းရှိသူတွေကဆန့်ကျင်ဗက်လိုက်မှုရှိတယ်လို့ဆွဆွဲထားတဲ့လျှို့ဝှက်ရုံတွင်မှတ်တမ်းတစ်ခုကိုအများပြည်သူသိနိုင်အောင်တရားဝင်ထုတ်ပြန်နိုင်မှုသမ္မတကစီစဉ်နေကြောင်းအင်ဂျီရိုတောင်းဝန်ရှိသူတူကပြောပါရယ်အများပြည်သူသိနိုင်အောင်ထုတ်ပြန်မှုသမ္မတကလက်ခံထားပြီးဆုံးဖြတ်ချက်ကိုလည်းလွှတ်တော်ကိုဒီကနေ့ပဲအကြောင်းကြားဖို့အလားအလာရှိနေတဲ့အကြောင်းပြောဆိုခဲ့တာပါရုံတွင်မှတ်တမ်းကိုထုတ်ပြန်မဲ့အစီအစဉ်ကြောင့်သမ္မတထရန့်ကပြည်တော်စုံစမ်းစစ်ဆေးဘျူရို FBI တရားရုံးညီဌာနတို့နဲ့လည်းထိတ်တိုက်ဖြစ်နေပါရယ် FBI နဲ့တရားရုံးညီဌာနထိတ်တန့်ခေါင်းဆောင်တွေကမချသိရင်ချိန်တို့အတွင်းမှာပဲဒီမိုကရက်တစ်ကိုမျက်နှာသာပေးပြီး Republican တွေကိုဆန့်ကျင်တဲ့နိုင်ငံရေးဖက်လိုက်မှုတွေရှိခဲ့တာမယုံနိုင်လောက်စရာဖြစ်ရကြောင်းလဲသမ္မတထရန့်ကဒီကနေ့စောရဲမှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုခဲ့တာပါအောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌ Republican ကိုယ်စား Devin Nunes ပြုစုခဲ့တဲ့လက်ဝဲရုံတွင်မှတ်တမ်းကိုတော့လွှတ်တော်ပြင်ပမှာဖတ်ရှုခွင့်ရသူကတော့အ ਨੇ ချင်းလောက်သာရှိပါတယ်ဒီမိုကရက်ပါတီကိုယ်စားတွေနဲ့လက်ဝဲမှတ်တမ်းကိုဝေဖန်သူတွေကတော့ American သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုတွေကိုစုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးအရဗက်လိုက်မှုတွေရှိခဲ့ကြောင်းဆွဆွဲဖို့လက်ဝဲထောက်လိုင်းချက်လက်တွေကိုစိတ်ချရွေးချယ်ပြုစုထားတဲ့မှတ်တမ်းသာဖြစ်ကြောင်းလည်းပြောဆိုနေကြတာပါ
ပါကစ္စတန်နိုင်ငံဟာတာလီဘန်တို့ရဲ့ဌာနချုပ်ဖြစ်တဲ့ဆိုပြီးတော့အာဖဂန်နစ္စတန်သမ္မတအာရှဖ်ဂန်နီကဒီကနေ့တောက်ကြနယ်မှာဆွဆွဲပြတ်ဆူလိုက်သလိုတပုံတွေအပေါ်ချက်ချင်းအရေးယူဆောင်ရွက်ဖို့တောင်းဆိုလိုက်ပါတယ်။အာဖဂန်နိုင်ငံကဘူးလ်မြို့မှာအမေရိကန်လေးဦးအပါအဝင်လူပေါင်း140ထက်မနည်းသေဆုံးခဲ့ရတဲ့လက်တလောဘုံခွဲတိုက်ခိုက်မှုကြောင့်နိုင်ငံဆက်ဆံရေးမှာတင်မာမှုတွေတိုးလာခဲ့တာပါ။ဘုံခွဲမှုနဲ့ဆက်ဆက်ပြီးတော့ဖမ်းမိထားတဲ့လူဆက်သူတို့ကသူတို့ဘယ်လိုဘဝဖြစ်တဲ့မြန်မာခေါလုံနေတယ်ဆိုတာထုတ်ဖော်ပြောခဲ့ကြတယ်လို့သမ္မတကရုပ်မြင်သံကြားကတဆင့်ပြောကြားတဲ့နိုင်ငံတော်မိန့်ခွန်းထဲမှာပြောဆိုသွားတာပါ။သူတို့ရဲ့နာမည်စင်းကိုပါကစ္စတန်ပဲပြေဖို့ထားပြီးဖြစ်တယ်လို့ပါကစ္စတန်ဘက်ကအပြောကြီးတဲ့မဟုတ်ပဲလက်တွေ့ကြတဲ့အရေးယူဆောင်မှုတွေလုပ်ဖို့မျှော်လင့်တယ်လို့လည်းသမ္မတဂန်နီကပြောဆိုသွားပါတယ်။ပို့ထိုးနေ့ကတော့အာဖဂန်ထောက်လိုင်းရေးဝန်ကြီးနဲ့ပြည်ထောင်ရေးဝန်ကြီးတို့ကပါကစ္စတန်နိုင်ငံကိုကြိုတင်အကြောင်းကြားခြင်းမရှိဘဲတွေ့ရောက်ခဲ့ပြီးတော့လူမှုအဖွဲ့အစည်းထောက်လိုင်းရေးနဲ့စစ်ဘက်ထိပ်တန်းအရာရှိတို့ကိုအကြမ်းဖက်သမားတို့ရဲ့နာမည်စင်းပေးအပ်ခဲ့ပါတယ်။တာလီဘန်တပုံတွေနဲ့မဟာမိတ်ဟနာကင်အကြမ်းဖက်အဖွဲ့ကွန်ရက်တို့ကပါကစ္စတန်မှာအခြေစိုက်နေကြတယ်ဆိုတဲ့ပြုစုစွဲပြောဆိုချက်တွေကိုပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကညင်းပယ်သွားပါတယ်။
ပါကစ္စတန်နိုင်ငံမှာခေလုံနေတဲ့စစ်သွေးကြွတွေကိုရှင်းလင်းဖို့အမေရိကန်စစ်တပ်ကိုခွင့်ပြုထားကြောင်းသမ္မတအင်ဂျီရိုရဲ့ပြောဆိုချက်ပေါ်စိုးရိမ်နေကြောင်းပါကစ္စတန်ကာဝေးဝန်ကြီးကပြောလိုက်ပါတယ်။အင်ဂျီရိုရဲ့ကြေညာချက်ကတော့သမ္မတဒေါ်နယ်ထရန့်ရဲ့တနစ်တာသမ္မတတန်းအတွင်းနိုင်ငံခြားမူဝါဒရေးမှာအောင်မြင်မှုမှတ်တမ်းတွေအဖြစ်အင်္ဂါနေ့ကသတင်းမီဒီယာတွေကိုအီးမေးလ်ကနေပေးပို့တဲ့ကြေညာချက်မှာထည့်သွင်းထားတာပါ။အင်ဂျီရိုရဲ့ကြေညာချက်ထဲမှာတော့တော်ဟာရှက်ဒီသားနဲ့ပတ်သက်လို့အခြေအနေတစ်ခုချင်းပေါ်မူတည်ဆုံးဖြတ်မဲ့မဟာဗျူဟာအရအာဖဂန်နဲ့ပါကစ္စတန်နိုင်ငံတွေမှာအကြမ်းဖက်ဝါဒီတွေခေလုံးမမရအောင်စစ်တပ်ကိုလိုအပ်တဲ့လုပ်ပိုင်ခွင့်နဲ့အထောက်ပံ့တွေခွင့်ပြုထားကြောင်းဖော်ပြထားပါတယ်။ပါကစ္စတန်ကာဝေးဝန်ကြီးခူရန်တက်စ်ဂျီယာခန်ကတော့အင်ဂျီရိုရဲ့ကြီးညာချက်ပေါ်အလေးနဲ့သဘောထားတဲ့အကြောင်း VOA နဲ့မင်းမြန်ကမှာ ပြောဆိုခဲ့တာပါ။ပါကစ္စတန်နိုင်ငံအချုပ်အခြာအာဏာပိုင်ဆိုင်တဲ့တိုင်းပြည်တစ်ခုဖြစ်တဲ့အတိုင်းလေးစားလိုက်နာဖို့လိုအပ်ကြောင်းအမေရိကန်အနေနဲ့ရှင်းရှင်းလင်းလင်းသိစေလိုတယ်လို့လည်းပြောဆိုခဲ့ပါတယ်။ပါကစ္စတန်နဲ့ဆွေးနွေးတံပိုးမှုတွေလုပ်ဖို့လိုအပ်ကြောင်းနဲ့အမေရိကန်ရဲ့ပြောဆိုမှုတွေကြောင့်အာဖဂန်နိုင်ငံနဲ့ငင်းချင်ရဖို့အလန့်ဝင်းနိုင်ကြောင်းလည်းပါကစ္စတန်ကာဝေးဝန်ကြီးကသတိပေးပြောဆိုခဲ့တာပါ
။တရုတ်နိုင်ငံကို၃ရက်တာခီးစဉ်နဲ့ရောက်နေတဲ့ပရတင်ဝန်ကြီးချုပ်ထရီဆာမေကနိုင်ငံကုန်သွယ်ရေးဆိုင်ရာအတားအဆီးတွေကိုဖယ်ရှားရေးတရုတ်ကောင်ဆောင်နဲ့ဆွေးနွေးပြီးတော့သူ့ရဲ့တန်တမာရေးခီးစဉ်ကိုအဆုံးသတ်လိုက်ပါတယ်။ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့တောက်ကြနေမှာပဲရှန်ဟိုင်းမြို့မှာကျင်းပတဲ့စီးပွားရေးညှိနှိုင်းခမှဝန်ကြီးချုပ်မိန်ခွန်းပြောကြားခဲ့တာပါ။ဥရောပသမဂ္ဂ EU အဖွဲ့ဝင်ဖြစ်ကနေ၈နှစ်တည်းနှုတ်ထွက်တော့မဲ့အချိန်မှာပဲအာရှတိုက်ကစီးပွားရေးအင်အားကြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးတွေတိုးမြင့်ဖို့ရည်ရွယ်ချက်နဲ့ပရတင်ဝန်ကြီးချုပ်ထရီဆာမေတရုတ်နိုင်ငံကိုတွားရောက်တာဖြစ်ပါတယ်။တရုတ်သမ္မတရှီဂျင်းပင်နဲ့လည်းဝန်ကြီးချုပ်မေဂျာရာဘရီနေကတွေ့ဆုံခဲ့ပါတယ်။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချာနေညာပဲသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဆုလိုက်ပြုံလိုက်မြုပ်နှံထားတဲ့နေရာတွေကိုထပ်မံတွေ့ရတဲ့ကြောင်းသတင်းတွေနဲ့ပတ်သက်ပြီးနိုင်ငံတကာအသိုင်းအဝိုင်းကစိုးရိမ်ဖွယ်မှုတွေထွက်ပေါ်လာနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဆုလိုက်ပြုံလိုက်မြုပ်နှံထားတဲ့သတင်းတွေနဲ့ပတ်သက်လို့အလွန်အမင်းစိုးရိမ်မိကြောင်းနဲ့တွေ့ရှိခဲ့တဲ့နေရာလဲအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရတဲ့ရိုဟင်ဂျာတွေနေထိုင်တဲ့နေရာတွေဖြစ်နေတာတွေ့ရကြောင်းအခြေအနေကိုအနိကန့်စောင့်ကြည့်နေကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူအက်သနော်ရက်ကဝါရှင်တန်မှာမနေ့တုန်းကပဲသတင်းနောက်တွေကိုပြောဆိုခဲ့တာပါ။ဖြစ်ဖြစ်ခဲ့တဲ့ပတ်သက်လို့ကမ္ဘာကြီးကတည်ခွင့်ရဖို့လိုတဲ့အတွက်တည်ချာလွတ်လပ်ပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေလိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂတွင်ရင်းမှုချုပ်ရဲ့ပြောခွင့်ရသူစတီဖန်ဒူဂျာရစ်ကလည်းအလောင်းတွေကိုအစုလိုက်ပြုံလိုက်မြုပ်နှံထားတဲ့နေရာတွေထပ်မံတွေ့ရတယ်လို့ဆိုတဲ့သတင်းတွေအပေါ်အလွန်မင်းစိုးရင်ကြောင်းမနေ့တုန်းကပဲပြောဆိုခဲ့တာပါ။ဒီလိုစိုးရင်စရာသတင်းတွေကြောင်းရခိုင်ပြည်နယ်ကိုကုလသမဂ္ဂတာဝန်ရှိသူတွေဝင်ရောက်ခွင့်ရရေးရလဲအရေးကြီးကြောင်းပြောဆိုထားပါတယ်။ AP သတင်းဌာနကတော့ဒီကြောင်းပြန် Flipkart တွေဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်မြုပ်နှံထားတဲ့နေရာအနည်းဆုံး၅ခုကိုအတည်ပြုနိုင်ကြောင်းပြောဆိုထားတာပါ။ AP သတင်းဌာနရဲ့ဖော်ပြချက်ကတော့ရခိုင်ပြည်နယ်အစုရပြောခွင့်ရသူကမမှန်ကန်ကြောင်းငင်းဆန်ခဲ့တယ်လို့သတင်းမှားရေးနဲ့ပတ်သက်လို့ဥပဒေကြောင်းအရအရေးယူကြံတွေ့သွားမှာဖြစ်ကြောင်းလည်း VOE ကိုပြောဆိုခဲ့ပါတယ်
။ရခိုင်ပြည်နယ်အရေးကြောင်းနိုင်ငံတကာကအာရုံစိုက်ခံရချိန်မှာပဲမြန်မာနိုင်ငံကိုဒီလထဲတွားရောက်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့အစီအစဉ်ဟာအချိန်မတန်သေးဘူးဆိုပြီးမြန်မာအစိုးရကငင်းဆန်လိုက်ပါတယ်။လုံခြုံရေးကောင်စီရဲ့လစဉ်အလဲကျဥက္ကဋ္ဌအဖြစ်ဖေဖော်ဝါရီလထဲတာဝန်ယူရာစင်မှာမြန်မာနိုင်ငံကိုတွားရောက်ဖို့စီစဉ်ထားပေမဲ့လက်တလုံးမှာအဆင်မပြေသေးဘူးလို့မြန်မာအာဏာပိုင်တစ်ဖက်ကအကြောင်းကြားခဲ့ကြောင်းလုံခြုံရေးကောင်စီရဲ့အလဲကျဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာကူဝိတ်တန်အမတ်ကြီးမန်ဆွာအယ်ကိုဒါဘီကမနေ့ရောကနယူးယောက်ကုလသမဂ္ဂရုံးချုပ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။နောက်ထပ်လုံခြုံရေးကောင်စီအလဲကျဥက္ကဋ္ဌတာဝန်ယူမဲ့နိုင်ငံတွေကဆက်လက်စီစဉ်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်မှာပြေးခဲ့တဲ့နေ့ထက်ဖြစ်ပွားခဲ့တဲ့ကြော့ပြန်ပဋိပက္ခတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတုတ်ခါတဲ့6သိန်းခွဲကျော်ထွက်ပြေးခဲ့ရတဲ့သတင်းတွေအပေါ်စိုးရိမ်မှုတွေကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကမြန်မာနိုင်ငံကိုတွားရောက်ခွင့်ရဖို့ကြိုးပမ်းနေကြတာပါ။မြန်မာအစိုးရကတော့လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ခီးစဉ်ကိုမကန့်ကွက်ပေမဲ့လည်းလက်တလုံးမှာတန်တမန်တွေကိုရခိုင်ပြည်နယ်ကိုတွားရောက်ခွင့်ပြုဖို့စီစဉ်နေပြီးဒေတာရင်းမှာတင်မာမှုတွေဟာလည်းကြီးထွားနေတဲ့အတွက်ခီးစဉ်ကိုဆိုင်းငံ့ထားဖို့ရှင်းပြခဲ့ကြောင်းလည်းပြောဆိုခဲ့တာပါ။အဖွဲ့ဝင်15နိုင်ငံပါဝင်တဲ့လုံခြုံရေးကောင်စီကတော့ရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေအင်အားအလုံးကျွန်းသုံးသားတွေရပ်ဆိုင်ဖို့နဲ့အခြေအနေကိုစိုးရိမ်ကြောင်းဖြေခဲ့တဲ့နေ့နိုဝင်ဘာလအထက်မှာပဲကြေညာချက်ထုတ်ပြန်ပြောဆိုထားပြီးနိုင်ငံတကာနဲ့သတင်းမီဒီယာတွေကိုလွတ်လပ်စွာတော်လာခွင့်ပြုဖို့လည်းမြန်မာအစိုးရကိုတိုက်တွန်းထားပါတယ်
။ကျူးဘားနိုင်ငံကကွယ်လွန်သူကွန်မြူနီကောင်ဆောင်ဖီဒယ်ကက်စတိုရဲ့သားအကြီးဆုံးဟာစိတ်ချဝေနာအတွက်လက်နက်ချီစေကုသခံယူခဲ့ရပြီးနောက်မနေ့တုန်းကပဲသူ့ကိုယ်သူအဆုံးစီရင်သွားခဲ့ကြောင်းနိုင်ငံမှန်သတင်းကကြေညာပါတယ်။အသက်68နှစ်အရွယ်ဖီဒယ်ကက်စတိုတိုင်ယက်စ်ဘလတ်ဟာစိတ်ချဝေနာပြင်းထန်ခံစားနေခဲ့ရကြောင်းလည်းသတင်းကဖော်ပြခဲ့ပါတယ်။စိတ်ချဝေနာအတွက်ဆေးရုံတင်ကုသပေးခဲ့ရပြီးနောက်ပိုင်းမှာတော့ပြင်ပလူနာဖြစ်တဲ့ဆက်လက်ကုသမှုခံယူနေခဲ့ရကြောင်းလည်းပြောဆိုထားတာပါ။ဖခင်ဖြစ်သူနဲ့ရုပ်ချင်းဆင်တဲ့အတွက်ဖီဒယ်အသေးစားလို့လူသိများတဲ့ကက်စတိုတိုင်ယက်စ်ဘလတ်ဟာတချင်းကဆိုဗီယက်ယူနီယံမှာနျူကလ ియర్ ယူပပီရပညာရပ်ကိုတင်ယူခဲ့ပြီးကျူးဘားနိုင်ငံအတိုင်းပင်ခံကောင်စီမှာသိပ္ပံဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်နေလဲတာဝန်ယူခဲ့သူဖြစ်ပါတယ်။ကျူးဘားသိပ္ပံအကယ်ဒမီရဲ့ဒေါက်တာဖြစ်နေလဲတာဝန်ယူခဲ့ဘူးသလိုကျူးဘားနိုင်ငံရဲ့နျူကလ ియర్ လုပ်ငန်းတွေမှာလည်း1980ပြည့်နှစ်ကနေ1992ခုနှစ်ထိဦးဆောင်ခဲ့သူပါ။သူဟာဖခင်ဖြစ်သူရဲ့ပထမအိမ်တော်ဘက်မတ်တာ ဒိုင်ယက်စ်ပါလတ်ကမွေးဖွားခဲ့သူလည်းဖြစ်ပါတယ်။ဖခင်ဖြစ်သူဖီရယ်ကက်စတိုကတော့ကျူဘာနာရှင်ဘတ်တစ်စတာကို1959ခုနှစ်ကဖျောက်ချခဲ့တဲ့တော်လှန်မှုတွေမတန်မီလူငယ်ဘဝမှာပဲအထက်တွန်းလောက်အတိုင်းဝိုင်းကမိခင်ဖြစ်သူနဲ့ပထမအိမ်တော်ကျခဲ့တာပါ။
အမေရိကန်နိုင်ငံမှာခေါ်လုံနေတဲ့အင်ဒိုနီးရှားနိုင်ငံကကိုရီးယားရွှေပြောင်းဒုက္ခသည်50ခန်းကိုနှစ်ရပ်ပြန်ပို့မဲ့သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ရဲ့ဆုံးမြတ်ချက်ကိုအမေရိကန်ပြည်နယ်တရားသူကြီးတူကနောက်တစ်ချိန်ပိတ်ပင်တားမြစ်လိုက်ပါတယ်။မွတ်စလင်အများစုဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကိုပြန်ပို့ခံရရင်အကြမ်းဖက်မှုတွေနဲ့ရင်ဆိုင်ရနိုင်တယ်ဆိုပြီးအဲဒီဒုက္ခသည်တွေကပြောပါတယ်။အင်ဒိုနီးရှားရွှေပြောင်းဒုက္ခသည်တွေရဲ့အခြေအနေကိုပြန်စဉ်းစားဖို့အချိန်လိုတယ်ဆိုပြီးတော့ဘော့စတွန်တရားသူကြီးပက်တီဆီရစ်ကကြတာပရင်းနေမှာအမိန့်ချမှတ်လိုက်တာပါ။အမေရိကန်လူဝင်မှုကြီးကြပ်ရေးဥပဒေတွေအရဒုက္ခသည်တွေရဲ့အမှုကိုစစ်ဆေးကြမ်းတာချင်းမပြရသေးခင်အချိန်မှာတော့ဒုက္ခသည်တွေနေရပြန်ဖို့ခရနိုင်လို့နိုင်တယ်လို့လည်းတရားသူကြီးကပြောပါရယ်။ New Hampshire မှာခလုံးနေတဲ့အင်ဒိုနီးရှားဒုက္ခသည်တွေကိုနေတိုင်းခွင့်ပြုတဲ့အမိန့်ကိုပြစ်ခဲ့တဲ့နိုဝင်ဘာလမှာတရားသူကြီးဆီရစ်ကပဲထုတ်ပြန်ခဲ့တာဖြစ်ပါရယ
်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာရော VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာပါဓာတ်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်သွားပါမယ်။ရခိုင်ပြည်နယ်အရေးကြောင့်နိုင်ငံတကာကအာရုံစိုက်ခံနေရချိန်မှာပဲမြန်မာနိုင်ငံကိုဒီလာတဲ့တွားရောက်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌကကမ်းလှမ်းခဲ့ပေမဲ့အခုအချိန်ဟာအချိန်မတန်သေးလို့လာဖို့မသင့်တော်သေးဘူးဆိုပြီးမြန်မာအစိုးရကငင်းဆန်လိုက်ပါတယ်။အခုရက်ပိုင်းအတွင်းမှာကိုဒုက္ခသည်တွေပြန်လည်လက်ခံရေးဆောင်ရွက်နေတာတွေကိုကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကိုသွားရောက်ပြသဖို့စီစဉ်ထားတာရှိတယ်လို့လည်းကုလသမဂ္ဂဆိုင်ရာမြန်မာအသံအမတ်ကြီးကပြောကြားပါတယ်။အသေးစိတ်ကိုတော့မဆုမွန်ကပြောပြမှာပါ။
အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးလူခွေချိုးဖောက်မှုတွေရှိနေတယ်လို့နိုင်ငံတကာကစိုးရိမ်မှုတွေရှိနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသအရေးမြန်မာနိုင်ငံကိုကုလသမဂ္ဂလုံခြုံရေးကောင်စီကလာရောက်မဲ့အစီအစဉ်ပေါ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသအရေးတွားရောက်လေလာဖို့မြန်မာနိုင်ငံကိုကုလသမဂ္ဂလုံခြုံရေးကောင်စီကလာရောက်မဲ့အစီအစဉ်ပေါ်မြန်မာနိုင်ငံကမကန့်ကွက်ပေမဲ့လည်းဒီလာထဲမှာတော့အချိန်မတန်သေးဘူးလို့အကြောင်းပြန်ကြားခဲ့ကြောင်းလုံခြုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌကိုဝိတ်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတာဝန်ကြီးမာရှော့အော်အိုဒဘီကသတင်းထုတ်တွေကိုပြောဆိုလိုက်တာပ
ါ on Myanmar
ကိုဝိတ်နိုင်ငံကုလသမဂ္ဂဆိုင်ရာတာဝန်ကြီးကသူ့အနေနဲ့လုံခြုံရေးကောင်စီဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့အချိန်မှာမြန်မာနိုင်ငံကိုတွားနိုင်မှုစီစဉ်ခဲ့တာဖြစ်တယ်လို့အခုလိုသူကပြောတာပါဒါပေမဲ့လည်းဒီလာထဲမှာတော့မဖြစ်တော့ပါဘူးတခြားလုံခြုံရေးကောင်စီအဖွဲ့ဝင်တွေနောက်ပိုင်းမှာစီစဉ်ကောင်းစီစဉ်ကြပါလိမ့်မယ် March လ April လလောက်မှာလည်းဖြစ်ချင်းဖြစ်ပါလိမ့်မယ်ဆိုပြီးသူကပြောဆိုခဲ့တာဖြစ်ပါတယ်မြန်မာအစိုးရဘက်ကတော့ကုလသမဂ္ဂလုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့အနေနဲ့အခုချိန်မြန်မာနိုင်ငံကိုဘာကြောင့်တွားရောက်ဖို့အချိန်မတန်သေးဘူးလို့တုံ့ပြန်ခဲ့ရပါတယ်ဆိုတာကိုတော့နယူးယောက်ကကုလသမဂ္ဂဆရာမြမတမ်မကြီးဟောက်တို့ဆန်ကိုဆက်တယ်မင်းမြတ်တဲ့ခါမှာ तू ကအခုလို့စဖြေပါတယ်
ဒီလိုရှိပါလားခင်ဗျလူမျိုးရေးကောင်စီကသွားဖို့ဆိုတာတော့အမှန်တော့ကျွန်တော်တို့တရားဝင်အနေနဲ့ပြောတာပါညာလည်းမရှိပါဘူးတကယ်တော့ဒီသမားမှာထုတ်ပြန်လိုက်တဲ့လူမျိုးရေးကောင်စီဥက္ကဋ္ဌရဲ့ statement ပေါ့အဲ့ထက်မှာကဒီရခိုင်ဒေသအခြေအနေနဲ့ပတ်သက်ပြီးတော့လူမျိုးရေးကောင်စီကနေပြီးတော့စောင့်ကြည့်ဖို့အဲဆိုတဲ့ဟာစာပိုက်လေးတစ်ခုရှိတာပေါ့လေအဲ့ဒါပေါ့နင်းပြီးတော့မှသူတို့ကအခြေအနေဘယ်လိုရှိလဲဘာညာလေ့လာခြင်းနဲ့သဘောပါပဲအဲ့ဒါကိုအလွတ်သဘောဖျော်ရီလာမှာဒုညွဲကောင်စီဥက္ကဋ္ဌဆောင်ရမ်းမဲ့ကိုဝိတ်ကနေပြီးကျွန်တော်တို့ချင်းကပ်ပြီးတော့ရှင်နေဘလို့ရှိလေကျွန်တော်တို့ဒီဒုညွဲကောင်စီကနေပြီးတော့အများကြီးမဟုတ်ပါဘူးစူဖွဲ့လေးနှစ်ယောက်သုံးယောက်လောက်ဖြစ်ဖြစ်လာလို့ရမလားဆိုပြီးတော့တီးခောက်ပါတယ်တီးခောက်တော့ကျွန်တော်တို့ကဒါကိုပြန်ပြောတာပါရခိုင်ကိစ္စနဲ့မြောက်ပိုင်းမောင်နှောကိစ္စနဲ့ပတ်သက်ပြီးတော့တစ်ဖက်နိုင်ငံကိုဖော်ပြသွားတဲ့လူတွေပြန်လည်လက်ခံရေးကိစ္စလည်းပဲကျွန်တော်တို့နိုင်ငံဆောင်ရွက်နေတာတိုးတက်မှုတွေရှိတယ်နောက်ပြီးတော့ပြန်လည်လက်ခံဖို့လည်းကျွန်တော်တို့ကမြင်ဆင်ထားပြီးသားအားလုံးလည်းဆင်သင့်ဖြစ်ပြီးနောက်တစ်ချက်ကကျွန်တော်တို့ဒီမကြခင်ဒီအခုရပိုင်းတွင်းမှာပါပဲအရှိတ်ပတ်ထဲပေါ့ဆိုရင်ကျွန်တော်တို့ကဒီမောင်နှောဒေသကိုတဏ္ဍာန်ဖွဲ့တွေကိုကျွန်တော်လိုက်ပြဖို့ရှိပါတယ်ဒီလိုခေါ်ဆောင်ပြီးတော့လေကျွန်တော်တို့ဒီပြန်လည်လက်ခံရေးနဲ့ပတ်သက်လို့ဆိုင်ပြီးနေဟိုတည်ငြိမ်ရေးချိုင်းနဲ့ပတ်သက်လို့ကျွန်တော်တို့ဆောင်ရွက်နေတဲ့ဟာတွေကိုကျွန်တော်တို့ကဒီကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနောက်ပြီးတော့ဟိုကုလသမဂ္ဂတာဝန်ရှိတဲ့လူတွေပါကျွန်တော်တို့ပေါ်ပြီးတော့ပြဖို့အစီအစဉ်တွေရှိပါတယ်အဲ့ဒါကြောင့်ကျွန်တော်ဒါတွေဆောင်ရွက်နေပါတယ်အဲ့ဒါကြောင့်ဒီချိန်မှာတော့ကျွန်တော်တို့ဟာလာလူမျိုးကောင်စီနေနဲ့လည်းလာဖို့ကျွန်တော်လိုအပ်ချက်မရှိဘူးဒီချိန်မှာတော့လိုအပ်ပါဘူးဆိုတဲ့သဘောပဲကျွန်တော်တို့ကဟိုကောင်းမွန်တဲ့ပြန်ပြောတာပါဒါအလွတ်သဘောပဲသူတို့ကအလွတ်သဘောနဲ့မိတယ်ကျွန်တော်ကအလွတ်သဘောနဲ့ပြန်ပြောတဲ့သဘောပါပဲ
တာမတ်ကြီးဟိုပြီးခဲ့တဲ့ရက်ကတော့ဒီရခိုင်ပြည်နယ်မောင်နှောမြို့နယ်ဘက်မှာအစုလိုက်ပြုံလိုက်မြုပ်ထားတယ်ဆိုတဲ့ဥစ္စာတွေတွေ့တယ်ဆိုပြီးသတင်းဌာန AP ကပြောပါတယ်ဒါပေမဲ့ဒီနေ့ကျမတို့ VOA ကဒီရခိုင်ပြည်နယ်အစိုးရကဒီတာဝန်ရှိတဲ့ ကိုမေးတဲ့အခါမှာသူတို့ကိုယ်တိုင်အခုကွင်းစင်းပြီးသွားပြီးစစ်ဆေးတယ်ပေါ့နော်ဘာမှမတွေ့ဘူးဘာတစ်ခုမှမရှိဘူးအဲ့ဒါနဲ့ပတ်သက်ပြီးတော့လေတရားဥပဒေချောင်းရပါနော်ဒီလိုမဟုတ်မှန်ပြောတဲ့သတင်းဌာနတွေပေါ့ဦးပြန်ပြီးတုံ့ပြန်ဆောင်ရွက်သွားမယ်ဆိုပြီးရခိုင်ပြည်နယ်အစိုးရဘက်ကပြောပါတယ်ဆိုတော့ဒီတမကြီးအနေနဲ့ပေါ့နော်အခုလိုမျိုးဒီဘက်ကမေးခွန်းထုတ်လာတာတွေရှိတယ်ပြောဆိုလာတဲ့ဆွဆွဲချက်တွေရှိတယ်ဆိုတော့ဒါရိုက်သူတို့အဲ့ဒီနေရာကိုကိုယ်တိုင်သွားပြီးကြည့်လိုက်မယ်ဆိုလို့ရှိရင်ဒီဆွဆွဲချက်တွေဒီပြောဆိုချက်တွေကတစုံတရာမှတက်ရောက်မှုရှိနိုင်မယ်လို့တမကြီးထင်ပါလားရှင
်ကျွန်တော်တို့ကတော့ငကိုရဲကလည်းဟိုဆိုရအနေနဲ့ပြောထားပြီးသားပါပဲခုပြည်မဲ့ပြုမှုဆောင်ရွက်တာရှိလို့ရှိရင်ဘယ်သူပဲဖြစ်ဖြစ်ကျွန်တော်တို့ကအကြီးအကဲဆောင်ရွက်ဖို့စဉ်းစားရှိတယ်လုပ်မယ်အကြီးအကဲဆောင်ရွက်မယ်ပေါ့ဥပဒေမဲ့ဟလာလူခွင့်ချိုးပေါက်တော့ဘယ်တော့မှအပြေးတာမဟုတ်ဘူးကျွန်တော်တို့ကဒါတွေကိုအမြဲတမ်းဟိုစန့်ကျင်နေတာဖြစ်တဲ့ခါကျတော့ဆိုရအနေနဲ့ဓာရီကိုတည်တည်ထောက်ထားနဲ့ကျွန်တော်တို့ပြန်နိုင်မယ်ဆိုလို့ရှိရင်ကျွန်တော်အရေးယူမယ်လိုအပ်တဲ့ဥပဒေကြောင်းရကျွန်တော်တို့ကအကြီးအကဲဆောင်ရွက်မယ်ဆိုတော့ကျွန်တော်တို့ကပြောထားပြီးသားအခုဆွဆွဲရတဲ့ပတ်သက်ပြီးကျွန်တော်တို့ကတော့စစ်စစ်စုံစမ်းမြင်းမြန်းချင်းလောက်ရမယ်ဟာကတော့ကျွန်တော်တို့ဘက်ကတာဝန်ရှိတာလောက်ဆက်ရှိတာတော့သူတို့လုပ်နေတာပေါ့ဒီကိစ္စနဲ့ပတ်သက်လို့တော့ဝါရမချက်ပေးဖို့ကတော့စောသေးတယ်လို့ကျွန်တော်ထင်တယ်ကျွန်တော်ကိုယ်တိုင်ကအခုရခိုင်အစိုးရဘက်ကပြောတဲ့ခါလေကျွန်တော်လည်းမတွေ့သေးဘူးဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့တော့ကျွန်တော်ဘာမှမချက်ပေးစရာမရှိဘူးဒါကျွန်တော်တို့ယက်တိချက်ကတော့ရှင်းတယ်တလောကလည်းဟိုတက်မတော်ကိုယ်တိုင်ကတွေးရှိခဲ့တဲ့အလောင်း၁၀လောင်းနဲ့ပတ်သက်ပြီးတော့ဟိုကျွန်မစစ်စစ်မှုအရေးယူမှုတွေလုပ်မယ်ဆိုတဲ့ကိစ္စနဲ့တက်မတော်ကိုယ်တိုင်ကပြောထားတာရှိတယ်လေကျွန်တော်တို့ကတော့တက်တိထောက်တာခိုင်းလုံနေဆိုတော့အရေးယူဆောင်ရွက်မှုကတော့လုပ်မှာပါ
ရခိုင်ပြည်နယ်ကိုအချက်လက်ရှာဖွေအဖွဲ့ဆေလွတ်ဖို့အပါအဝင်သတင်းမီဒီယာတွေနဲ့ကုလအဖွဲ့အစည်းတွေကိုဝင်ရောက်ခွင့်ပေးဖို့မြန်မာအစိုးရကိုကုလသမဂ္ဂအပါအဝင်လူခွင့်အဖွဲ့တွေကအစဉ်တစိုက်တောင်းဆိုနေကြတာဖြစ်ပြီးမြန်မာအစိုးရဘက်ကတော့အခုချိန်ထိလက်မခံနိုင်သေးတဲ့အခြေအနေဖြစ်ပါတယ်ရှင်
။မဆုမွန်စူးစီးတင်ပြခဲ့တာပါ။အခုတခါရခိုင်ပြည်နယ်ဘက်ကအခြေအနေကိုကြည့်ရအောင်ပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုးအလောင်းတွေအစုလိုက်အပြုံလိုက်မြှုပ်နှံထားတဲ့နေရာ၅ခုထဲမှနေတွေ့ရတယ်လို့EP သတင်းကရေးတာဟာမမှန်ဘူးလို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကညင်းပါတယ်။အစုလိုက်အပြုံလိုက်မြှုပ်နှံထားတယ်ဆိုတော့ဂူတာပြင်ကျေးရွာကိုတွားရောက်စစ်ဆေးခဲ့ပြီးဘာမှမတွေ့ရဘူးလို့ပြောတာပါ။ VOA သတင်းတော့မမြင့်ခိုင်ကတင်ပြပါမယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်အပြုံလိုက်မြှုပ်နှံထားတဲ့ရုပ်အလောင်းတွေကိုနေရ၅ခုတက်မင်းင်းမှာတွေ့ရတယ်ဆိုတာအတည်ပြုကြောင်း February 1ရက်နေ့က EP သတင်းဌာနရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်။ဒီသတင်းနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကလုံးဝငြင်းဆိုလိုက်ပြီးရုပ်အလောင်းတွေအစုလိုက်အပြုံလိုက်မြုပ်နှံထားတာတွေ့ရတယ်ဆိုတော့ဗူဒီတောင်မြို့နယ်တဲကဂူတာပြင်ကျေးရွာကိုတွားရောက်စစ်ဆေးချိန်မှာလဲဘာမှမတွေ့ရဘူးလို့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေက VOA ကိုပြောပါတယ်။အ
ဲ့သတင်းရလို့ကျွန်တော်တို့အမှဗူဒီတောင်မြို့နယ်အုပ်ချုပ်ရေးမှူးဦးစီးပြီးတော့ကျွန်တော်တို့အမှဟိုပါပေါ့နော်အဖွဲ့ဖွဲ့တာပေါ့နော်ဒီဟိုမြို့နယ်ဥပဒေအရရှိတွေလက်နောက်လဘကအရရှိတွေနောက်ကမြေဆင်းအရရှိတွေအဲ့ကကျွန်တော်တို့ဒီမှာမွတ်စလင်ရမီရဖာတွေပါတာပေါ့ဒီနေ့သွားကြည့်ပါလေအဲ့နေရာလေးသွားကြည့်ရသွားကြည့်တဲ့အခါမှာအဲ့မှာခုနပြောတဲ့အဲ့ပြစ်စင်နေရာပုံဝန်းကျင်မှာတော့ဘာမှမရှိပါဘူးနောက်ပဲရမီရဖာတွေပြောပြကြည့်ရလေအဲ့နေရာတွေမှာတော့ဘာမှဖြစ်စင်မှလည်းဖြစ်ခဲ့ခြင်းလည်းမရှိဘူးခုနပြောလို့ပြုတ်ထားခြင်းလည်းမရှိဘူးဆိုပြီးတော့ပြောပါလေအဲ့ဒါနဲ့ရမီရဖာမွတ်စလင်လည်းပါပါတယ်ရမီရဖာမွတ်စလင်နဲ့၅ယောက်၆ယောက်လောက်ပါပါတယ်အဲ့သူတို့နဲ့ကျွန်တော်တို့သွားပြီးတော့နော်အခုသွားပြီးတော့ရှာနေမှာအခုလည်းရှိအဲ့နေရာတွေပြီးတော့ရင်းပုံနေပါလေအမြင်မှာဘာမှမရှိပါဘူ
းဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာရောက်နေတဲ့လူပေါင်း၂ဒါဇင်ကျော်ကိုတွေ့ဆုံမေးမြန်းပြီးလက်ကင်ဖုန်းနဲ့မှတ်တမ်းတင်ထားတဲ့အချက်လက်တွေအရစစ်တပ်နဲ့ဒေသခံရွာသားတွေကပြီးခဲ့တဲ့နှစ်ဩဂတ်လထဲမှာတပ်ဖြတ်ခဲ့တာဖြစ်ကြောင်း AP သတင်းမှာဖော်ပြထားတာပါအစုလိုက်အပြုံလိုက်မြုပ်နှံထားမှုတွေအမှန်တကယ်မရှိဘဲမဟုတ်မမှန်သတင်းဖော်ပြချက်ဟာတိုင်းပြည်ရဲ့ပုံရိပ်ကိုထိခိုက်စေတာမို့ဒီသတင်းကိုဖော်ပြခဲ့တဲ့ AP သတင်းဌာနကိုတရားစွဲဖို့လှုံ့ဆော်သွားမယ်လို့ဦးတင်မောင်ဆွေကပြောပါတယ်
အခုလာမတိုင်ငင်းကနေခဲ့တဲ့အဲမိုးမိုးစနေရမီရဖာလေးအဲ့ဒါရင်းနဲ့ကျွန်တော်သွားပြီးတော့စစ်တဲ့ခါမှာမဟုတ်ဘူးလို့ပြောတယ်တွေ့လဲဘာမှမတွေ့ဘူးလက်ရှိတဲ့အနေမှာရောက်နေတယ်အခုနောက်ပြီးတော့ကျွန်တော်တို့ဒီငုံတဲ့ငုံမှမှာသတင်းတွေခုနောက်ပြီးတော့လွှင့်နေသတင်းဌာနတွေလည်းကျွန်တော်ပြန်ပြီးတော့အရေးယူဖို့ရှိပါတယ်ဘုရားသွတ်မှာပေါ့ဗျာခုနောက်ပြီးတော့မဟုတ်ဘဲနဲ့ခုနောက်ပြီးတော့ဒီသတင်းတွေခုနောက်ပြီးတော့အကုန်လွှင့်နေတဲ့ဥစ္စာတွေကျွန်တော်တို့ကခုနောက်ပြီးတော့ဟိုသွားပြီးကြည့်တဲ့ခါမှာဒီဥစ္စာတွေဒီခုနောက်ပြီးတော့မှန်ကန်မှုမရှိဘဲနဲ့အခုနောက်ပြီးတော့ဒီမြန်မာနိုင်ငံရဲ့ဘုံတိတ်ခါပါနော်ဟိုထိခိုက်တယ်နောက်နိုင်ငံကလည်းပါလေအမျိုးနိုင်ငံရဲ့ခုနပြောလို့ဒီလူခွေချိုးဖောက်တဲ့ပုံစံမျိုးနဲ့ဒါမျိုးဒီဒါမျိုးဖန်တီးပြီးတော့လုပ်တဲ့လုပ်ရတဲ့ကုသလို့ရှိရင်ခင်ဗျားတို့ဒီနိုင်ငံကသေးဌာနတွေကစိတ်ဝင်စားနေတာမေးမဲလာတဲ့အစ်စ်တွေရောက်နေတော့ဒါမျိုးတွေဖြစ်အောင်ဖန်တီးတဲ့နောက်ဒီစပြီးတော့သတင်းတွေခုနပြောလို့မဟုတ်မှန်သတင်းတွေရေးတဲ့အတွက်အစ်မသူတာဝန်ယူရပါမယ်ဒီကိစ္စကို
2019ခုနှစ်စက်တင်ဘာလတုန်းကတော့မောင်တော်မြို့နယ်ရဲဘော်ကြကြေးရွာနာမှာဟိန္ဒူဘာသာဝင်ရုပ်အလောင်း28လောင်းကိုတွေ့ရှိခဲ့ပြီးဒါဟာ ARSA အကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်တယ်လို့တပ်မတော်ဘက်ကတော့သတင်းထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းဒင်ကြေးရွာမှာတွေ့ခဲ့တဲ့ရုပ်အလောင်းတွေကတော့ဒေသခံရွာသားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်ဖြစ်တယ်လို့မြန်မာစစ်တပ်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကကျူးလွန်ခဲ့တဲ့အမှုတွေအတွက်လည်းအရေးယူဆောင်ရွက်မှုတွေရှိပြီးအခုဂူရာပြည်မှာရုပ်လောင်းတွေတွေ့တယ်ဆိုတာကတော့ထင်းအောင်ထင်းမားဖြစ်အောင်လုပ်တဲ့သတင်းမှားတွေဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရသူဦးတင်မောင်ဆွေကပြောပါရစေ။
တမလို့ရောရေးတပ်ဖွဲ့ရောအလုတ်ကင်နေတဲ့ကိစ္စနဲ့ပတ်သက်ပြီးဒါကျွန်တော်ဒီဥပဒေနဲ့ညီပဲဆောင်ရမယ်။သူရဲ့ခြေထုံးခြေဝတ်တွေနဲ့ပဲဆောင်ရမယ်။အဲဒီကြားထဲမှာကျွန်တော်တပ်ဖွဲ့ဝင်တွေလုတာကင်တာမှားသွားတာတွေရှိပါတယ်။အဲဒီဥစ္စာတွေအလုံးနဲ့ကျွန်တော်တို့ဘက်ကနေပြီးတော့ဒီဥစ္စာတွေဒါခရီးရောက်ရောက်ကျွန်တော်ဒါအရေးယူပြစ်ပေးနေတာတွေရှိပါတယ်။အခုနောက်ပြောလို့မဟုတ်ဘဲနဲ့ခုနောက်ပြောလို့ခင်ရမြင်ရဘူးခုနောက်ပြောလို့နော်ကျွန်တော်တို့ဒီသတင်းတွေဒီဖြစ်ဖြစ်နေခုနောက်ပြောကောလာဟလာတွေပေါ့။ကောလာဟလာတွေဖြစ်နေဥစ္စာတွေ။နောက်ပြောရဒီဘူကီရူမာတွေပေါ့။အဲ့လိုဒီလိုပြုတ်ပြီးတော့ဒီအကုန်လုံးဒါဟိုထင်းအောင်ထင်းမားနဲ့ဒီဒီဟိုလုတ်တဲ့ပုံစံမျိုးကြီးအဲဒါတွေတော့ကျွန်တော်နေရတာတော့အဆုံးရပါလေအဲဒီဒါဒီဥစားတာ misinformation ဖြစ်ပါဘူး disinformation တွေဖြစ်ပါလေအတိအကျကလုတ်ကြံပြီးတော့ဒါမျိုးလုတ်နေတဲ့ဒီကိစ္စတွေကိုတော့ဒါကျွန်တော်အနေနဲ့အဲဒီတာဝန်ရှိတဲ့လူတွေကိုလည်းဒါခုနကပြောတရားဥပဒေကကျွန်တော်ကတရားစွဲဆိုတာဖြစ်ပါ
ရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်မြုံနှံထားတဲ့နောက်ထပ်နေရာ၅ခုကိုအတည်ပြုနိုင်ကြောင်း AP သတင်းဌာနရဲ့ဖော်ပြချက်နဲ့ပတ်သက်လို့ထိထိရောက်ရောက်စုံစမ်းစစ်ဆေးမှုတွေခွင့်ပြုဖို့မြန်မာအစိုးရကိုကုလသမဂ္ဂကဖေဖော်ဝါရီ၁ရက်နေ့ကတိုက်တွန်းထားပါတယ်ရှင်
။ VOA သတင်းတော့မမြင်ခံဖြစ်ပါတယ်။ရခိုင်ပြည်နယ်အခြေအနေတွေကနေခုတော့ကချင်ပြည်နယ်စစ်ပွဲတွေကရောဘယ်လိုရှိသလဲတင်ပြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဒေသတွေမှာ KIO တပ်တွေနဲ့မြန်မာတပ်မတော်တို့ကြားတကြော့ပြန်တိုက်ပွဲတွေထပ်မံဖြစ်ပွားနေပြီးမနေ့ကရှမ်းပြည်နယ်မွန်ကိုဒေသတွင်းတိုက်ပွဲမှာတော့မြန်မာတပ်မတော်သားတွေအပါအဝင်အရဲသားတွေထိခိုက်ဒဏ်ရာရရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ထိုင်းချေဆိုင် VOA သတင်းတော့နိုင်ကွင်းအိမ်သတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်မွန်ဂိုဒေသတွင်းမှာမြန်မာတပ်မတော်နဲ့ KIO ကချင်လွတ်လပ်ရေးတပ်မတော်တို့ကြားမိုင်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မရိကမြန်မာတပ်မတော်စစ်ကြောင်းတွေကနေမွန်ဂိုကနေမုံပေါ်ကိုသွားတဲ့မန်ကြံလန်းခွားမှာ KIA ဖွဲ့တွေကနေဆွဲမိုင်းနဲ့ခြုံကိုတိုက်ခတ်ခဲ့တာကြောင့်တပ်မတော်ဘက်ကစိတ်ကြိုက်မှုတွေများနေတယ်လို့မုံပေါ်ဒေသခံဥမုံရာကပြောပါတယ
်ခုကျွန်တော်တိရတော့ထိခဲ့တာတော့ကျန်ပဲတော့ထိခဲ့လို့တော့မရှိလို့ကြာတပ်မတော်ပဲတော့ထိခဲ့တာ၃၄ယောက်ရှိတယ်လို့ကြားရတာတန်ရာရတာက၄ယောက်ပြေဆုံးလာတာ၃ယောက်လို့ကြားရတယ်
မနေ့ကပြစ်ခတ်တိုက်ခတ်မှုဖြစ်စဉ်တွင်ထိခိုက်မှုအခြေအနေတွေကိုပြောဆိုဖို့ခက်ခဲနေပေမဲ့မိုင်းထောင်တဲ့လူလူယူဆရတဲ့လူတူးကိုတပ်မတော်ကနေပြစ်ခတ်ခဲ့တယ်လို့မူဆယ်မြို့နယ်အုပ်ချုပ်ရေးမှူးဦးသူရိန်ကဆိုပါတယ်
။မနေ့ကတော့တိုက်ပွဲဖြစ်တာမိုင်းထောင်နဲ့ဟာရှိပါရဲ့ဗျ။ဆယ်မနဲ့တိုက်တာလို့ပြောရှိသေးတယ်။ထိခိုက်မှုအခြေအနေကတော့ကျွန်တော်တို့ကလည်းတက်ခဲ့ကိစ္စကြတော့ပြောဖို့ကြောင့်လည်းနဲ့ထက်တာပေါ့နော်။ကျွန်တော်တို့ကြားတဲ့သတင်းကတော့ဒီမိုင်းထောင်နဲ့လူယူဆတဲ့တယောက်ကပြီးလို့ဆိုပြီးတော့တက်ကနေပြီးတော့မှရက်ခိုင်းတဲ့အချိန်မှာမရက်ခိုင်းတဲ့အသက်ကြီးရဖြစ်တဲ့အတွက်ဒါပြစ်လိုက်တာတော့ပြည်ရလို့ကြားတယ်ဗျ
။ဒါပေမဲ့သမတော်ဘက်ကပြစ်ခတ်ဖမ်းဆီးခဲ့တဲ့သူဟာမိုင်းထောင်တဲ့ KIO ဖွဲ့ဝင်မဟုတ်ပဲမုံဘော်ဝင်းဆိုင်ရွာသားသူဖြစ်တယ်လို့မုံဘော်ဒေသခံဥမုံရာကပြောပါတယ်
။ကြီးခိုက်သွားတဲ့ရွာသားကဒီလိုအသက်ပဲဖြစ်နေတဲ့ပြည်မှာပေါ့နော်။အဲ့ဒီမှာသူကမုံဘော်ဝင်းဆိုင်ပတ်နေတဲ့ဆိုင်ကစီးပစ်လာတာပေါ့နော်။သမတော်ကပြစ်တာနေရာမှာသူကိုတားတိုက်ခေါင်းနဲ့ကြောက်တော့တားတာရဲ့မပေးဘူးကြောက်လို့နေမှာပေါ့နော်။ဒီခါလေးဆိုင်ကနေမောင်းပြေးတယ်သူကနောက်နေတနက်နေ့လိုက်ပြစ်တော့နေပြီးနောက်ရှောနေဘူး။ဒီကျုပ်တို့ဒီပစပ်ပေါင်းနေနေဆက်သွားတယ်ကြားတယ်အေးရမစစ်ခွတ်ခဏရတော
့မနေ့ကပြေခါတိုက်ခိုက်မှုနဲ့ပတ်သက်လို့တမရော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူးရှမ်းပြည်နယ်ပြင်ကချင်ပြည်နယ်ဘက်မှာလည်းမြန်မာတမရော်နဲ့ KIO ကချင်လွတ်လပ်ရေးဖွဲ့တို့နဲ့တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပါတယ်မနေ့ကမိုးကောင်းဖားကလမ်းဘက်မှာတမရော်ကနေလေကြောင်းကူ300တဲ့အထိပြင်းထန်စွာတိုက်ပွဲဖြစ်ပွားခဲ့သလိုတနိုင်းဘက်မှာလည်းစစ်ရေးအခြေအနေရှုပ်ဆွေးနေစေလို့ကချင်ငင်းချမ်းရေးကျူတော်စွာဥလုံမိုင်ကွန်ကြားကပြောပါတယ
်။မနေ့ကလည်းပဲအဲဒီမုံကောင်ဖကန်လမ်းအမပီရုံနဲ့တိုက်ပွဲဖြစ်တဲ့ညနေပိုင်းတော့မှလေနဲ့ထန်တဲ့ဆိုတော့ပဲသိရတယ်ကြည့်။တနင်္လာမှာလည်းပဲအမမက်တော့ဖြစ်တဲ့တိုက်ပွဲဖြစ်တဲ့ဂျာမန်ပြည်သူလူထုတွေကတော့ပိတ်ဆို့နေကြတာပဲသိရတယ်
။လက်ရှိကချင်ပြည်နယ်တွင်တနိုင်းဖကန်စွန်ဘရာဘုံမန်စီနယ်ဘက်မှာတိုက်ပွဲတွေဖြစ်ပွားနေစေဖြစ်သလိုနှစ်ဖက်သိမ်းမှနေစေအခြေအနေရှိနေတယ်လို့ KIO ပြန်ကြားရေးတာဝန်ခံဘူမှုကြီးနော်ပူကဆိုပါတယ
်ကျွန်တော်တို့ကနေရာတကာမှာပေါ့နော်ဆက်ပွဲဖြစ်တယ်ဆိုတော့ဒီနောက်တော့ရပါတယ်ဒီကြောင့်ဒီလည်းပြန်ညွှန်တာမရှိဘူးအစ်မနဲ့တုံးဆိုတော့အခြေအနေရတဲ့ဆက်ပွဲတော့ဖြစ်မှာရော
မြမတမတော်နဲ့ KIO တို့ဆက်ပွဲပြင်းထန်နေချိန်မှာသေဥဆိုးရရဲ့ဂျာဝင်ကူညီပေးမှုနဲ့ KIO ဥက္ကဋ္ဌတဲ့ဗိုလ်ချုပ်ကြီးအမ်ဘန်လာဦးဆောင်တဲ့ကုစလယ်ဖွဲ့နဲ့တမရော်ကာကွယ်ရေးဌာနအမှတ်တက်စစ်စင်ရေးသူဖွဲ့ကာဆာသာမူဒုတိယဗိုလ်ချုပ်ကြီးသွန်းသွန်းတော်ဦးဆောင်တဲ့တမရော်ကိုယ်စားလှယ်ဖွဲ့တို့မနေ့ကသရုတ်နိုင်ငံယူနန်ပြည်နယ်မှာတွေ့ဆုံခဲ့ကြတယ်လို့သတင်းတွေပေါ်ထွက်နေပါတယ်။ဒီတွေ့ဆုံမှုအခြေအနေကို၎င်းအနေနဲ့မသိရှိဘူးလို့ KIO ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကဆိုပါတယ်။ KIO ဟာ NCA လမ်းကြောင်းကိုလက်မခံတဲ့ UWSA ဝပြည်သွေးစည်းညှိရေးဖွဲ့ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်ပြီးပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC ဖွဲ့ဝင်လည်းဖြစ်ပါတယ်။
ဒီကနေ့မှာ FVNCC ဖွဲ့ဝင်တွေဖြစ်တဲ့ဝါသာဖွဲ့မိုင်းလာသာဖွဲ့ကိုကသာဖွဲ့တို့ကနေတရုတ်နယ်စပ်မှာတွေ့ဆုံဆွေးနွေးနေကြတယ်လို့သတင်းတွေပေါ်ထွက်နေပါတယ်ခင်ဗျာနိုင်ကွင်းရဲ့သတင်းပေးပို့ကြပါခင်ဗျာဒီလိုတိုက်ပွဲသတင်းနဲ့တဆက်တည်းတင်ပြချင်တာကကချင်ပြည်နယ်တနိုင်းမြို့နယ်တိုက်ပွဲကြားမှာပိတ်မိနေကြသူတွေကိုသွားရောက်ခေါ်ထုတ်နိုင်မှုအတွက်ကချင်ငင်းငင်းရေးအက
ကယ်ထုတ်နိုင်ဖို့လိုအပ်ကြောင်းပြောပါတယ်။တနိုင်းမြို့ရဲ့အတွင်းမှာပိတ်မိနေသူတွေရဲ့နောက်ဆုံးအခြေအနေကိုတော့ VOA သတင်းတော့ကိုမိုးစောပြောပြမှာပါ
။ဟုတ်ကဲ့ကချင်ပြည်နယ်တနိုင်းမြို့နယ်ကနန်ကုန်းမော်မှာပိတ်မိနေသူတွေတဲကလူ1900လောက်ထွက်လာနိုင်ခဲ့ပေမဲ့လောလောဆယ်မှာလူ1500လောက်ကျန်ရှိနေဆဲဖြစ်ပါတယ်။သူတို့တွေဟာဇန်နဝါရီလ28ရက်နေ့ကတည်းကပြိမိနေခဲ့တာကြောင့်အခုဆိုရင်ရက်တက်တပတ်နီးပါးကြာမြင့်လာပြီးအစားအစာပြက်လက်နေသလိုအချို့တွေဟာဝင်းလျှောဝင်းကိုက်ယောဂတွေဖြစ်ပွားနေကြောင်းကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောပါတယ်။ပြိမိနေသူတွေကိုကယ်တင်နိုင်ဖို့အတွက်တနိုင်းမြို့နယ်ကလွှတ်တော်ကိုယ်စားလှယ်တွေကပြည်သူ့လွှတ်တော်ဥက္ကဋ္ဌထံကိုစာရေးသားပန်ကြားခဲ့သလိုဘာသာရေးခေါင်းဆောင်တွေကလည်းမြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမူထံကိုအကူအညီတောင်းခံထားပါတယ်။ကချင်ငင်းကြိုင်းအကျိုးဆောင်အဖွဲ့ PCG ကလည်းပြိမိနေသူတွေကိုကယ်ထုတ်နိုင်ဖို့အတွက်ကချင်ပြည်နယ်အစိုးရထံကိုတင်ပြထားကြောင်း PCG ကဥလမိုင်ခွန်ကြားကပြောပါတယ
်ကချင်ပြည်နယ်အစိုးရမှာပဲကျွန်တော်တို့တွားရောက်ဖို့အတွက်ကျွန်တော်တို့တွားဖို့အတွက်စာတင်ထားရရှိပါသေးတယ်အဲတခြားမဟုတ်ပါဘူးအဲ့မှာပြည့်စုံနေတဲ့ဟာတွေကိုတွားရောက်ခေါ်ယူဖို့အတွက်တော့လေအဲ့ဒါခုပြည့်ပေးဖို့အတွက်ဆိုရင်စာတင်ထားရရှိအာမနေ့တင်ထားရကြ
ပိမိနေသူတွေကိုတမရော်ကစစ်ဆေးပြီးပြန်လွတ်ပေးနေတဲ့အစားအရင်ဆုံးထွက်ခွင့်ပေးပြီးတနိုင်းမှာဖြစ်ဖြစ်စစ်ဆေးမယ်ဆိုရင်ပို့ပြီးမြန်ဆန်နိုင်ကြောင်းလဲဥက္ကမ္ကြာကသုံးသပ်ပြောဆိုပါတဲ့
ဒီကတော့တကယ်ပဲဒီလိုထုဒုက္ခရောက်နေတာကိုတက်ကနေပြီးတော့မှအများဆုံးပေါ့လေအဲ့ဒါသူရှိတဲ့နေရာနေပြီးမှအများဆုံးထွက်ခွင့်ပေါ့ပေးလိုက်ရင်ပေါ့ထွက်ခွင့်တော့ပေးသားတယ်စစ်ဆေးတာတို့ဘာလို့တော့ရှိတယ်လေမပုံတင်စစ်တာတို့ဘာလို့စစ်ဆေးတဲ့ခါကျတော့ဖြစ်ဆိုတော့နည်းနောက်နေနေတာပေါ့လေအဲ့ဒါမဟုတ်ဘဲနဲ့တခါလဲဟိုလွတ်လပ်ပြီးတော့မှအဲ့ဒီဟိုတနိုင်ရောက်ခါနေလဲမှာညို့နဲ့အင်းနဲ့နေရာမှာပဲဟိုမှာဟိုပေါ့လေအလုံးစစ်စေးရင်တော့ပို့ပြီးတော့ဖြစ်ရောက်ညံဆမ်းမယ်လို့ကျွန်တော်ဒီလိုပဲမြင်တယ်လေအဲ့ဒ
ါလောလောဆယ်စစ်ဆောင်တွေပိတ်မိနေတဲ့နေရာကထွက်ခွာလာနိုင်တဲ့အခြေအနေကိုကယ်ဆယ်ရေးဆောင်ရွက်နေတဲ့ကိုဆိုင်ခွန်ကအခုလိုပြောပါတယ်
အဲဒီနေ့ကနေ့နဲ့အခြေအနေကောင်းပါလို့ပြောရမို့လူက430တန်ထွက်နိုင်တယ်တဲ့နောက်မှရေကလည်းသူတို့ရေပေါ်တွေကသုံးသိန်းနဲ့ခပ်ပြီးမှပို့ပေးတယ်တဲ့နောက်မှဒီနေ့ကဟိုပောက်ဝမှာရောက်တဲ့လူကချင်းချင်းချက်ပြီးမှလာပို့တယ်လောက်တော့မလောက်ဘူးကွာဒါနဲ့အဲ့လိုမျိုးနည်းနည်းဆက်ချေဆက်ရလာတယ်အခုကလူက1000လောက်တန်သေးတယ်တဲ့မိန်းမလည်းတော်တယ
်မနေ့ကအထိဝင်းလျှောဝင်းကိုက်ဖြစ်နေသူ15ယောက်ကျော်ရှိကြောင်းပြောပါတယ်တနိုင်းမျိုးကကုညီကယ်ဆယ်ရေးဆောင်ရွက်နေတဲ့ဥနော်တောင်ကမြို့နယ်အုပ်ချုပ်ရေးမှုရုံးကနေစေဝါတွေပို့ဆောင်ဖို့စီစဉ်နေကြောင်းလည်းပြောပါတယ်
။လာနှစ်တိုင်းမှာပဲသူအဲ့လာရောအဲ့မှာပဲစားအခုအလေးသွားတာလည်းအဲ့မှာပဲသူတော့ကြာလာလို့ရှိနေတော့သူတို့က1 ကျပ်1 ကျပ်ဆုံးပါတော့အဲ့ဒါကြီးဖြစ်လာတယ်ဆိုတဲ့မင်းရောကျွန်တော်တို့ကိုကြံတယ်နော်ပြရတာရှိပါတယ်။အဲ့ဒါကြောင့်မို့ဒီမက်ကျတော့ဒီမြို့နယ်ဖြစ်အပ်တယ်ဆေးကြီး
ဒီရက်ပိုင်းတွေအတွင်းမှာတော့ပိတ်မိနေတဲ့ဒုက္ခသည်တွေနေထိုင်ရာနေရာမှာတိုက်ပွဲမဖြစ်ပေမဲ့အနီးအနားမှာတော့လက်နက်ကြီးတံတွေကိုကြားနေရကြောင်းလည်းပြောပါတယ်ပြီးခဲ့တဲ့ကြာသာရေးနေ့ကဖားကန်လန်းကကားပိုင်းနဲ့မိုးကောင်းကြားမှာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြတိုက်ပွဲပြင်းထန်ခဲ့တယ်လို့အစိုးရဘက်ကလေကြောင်းကပါတိုက်ခိုက်တာတွေရှိခဲ့ပါတယ်တချိန်တည်းမှာပဲကချင်လွတ်လပ်ရေးအဖွဲ့ KIO ဥက္ကဋ္ဌနဲ့တမ်ဘရောခေါင်းဆောင်တွေတရုတ်နိုင်ငံမှာတွေ့ဆုံကြောင်းလည်းသတင်းတွေထွက်ပေါ်ခဲ့ပါတယ်
။ VOA သတင်းတော်ကူမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လေးစာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့လိစာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ် 855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်မြန ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တောက်ကြံနေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ1925 32တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယနိုင်ငံရေးအတွင်းမှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နီးပညာကန္တာတင်ဆက်တဲ့ခါမှာတော့
ဒီမြေဆုံဆယ်ဟာတကယ်ဆယ်အကြီးစားကြီးဆယ်အကြီးစားကြီးဆောက်မယ်ဖြစ်တဲ့တကြောင်မို့ရေလောင်နဲ့ပမာဏကလည်းအရန်ုံများတယ်အရန်ုံများတဲ့အတွက်အားလုံးဟာ
မြေဆုံဆယ်တိဆောက်ခဲ့ရင်ဘယ်လိုအန်ဒီအေဒီရင်ဆိုင်လာရနိုင်တယ်လဲဆိုတာဘူမိအင်ဂျင်နီယာပညာရှင်ဦးသိန်းပိုင်ပြောပြသွားတော့ခုနောက်ပိုင်းတင်ဆက်မှာဖြစ်ပါတယ်အခုတော့အမျိုးသမီးကန္တာအလှည့်ရောက်လာပါပြီမြန်မာနိုင်ငံရဲ့ဒုက္ခသည်ပြဿနာဟာကဘာကူပြီးခဲ့တဲ့နှစ်ကရိုက်ခတ်ခဲ့တဲ့ရိုဟင်ဂျာအရေးသာမကပြည်တွင်းမှာရှိတဲ့တိုင်းရင်းသားတွေအနေနဲ့လဲဆယ်စုနှစ်နဲ့ချီပြီးအိုးအိမ်မဲ့ဆေးဘေးရှောင်တွေဖြစ်ခဲ့ရတယ်လို့ကုလသမဂ္ဂလူအခွင့်အရေးစုံစမ်းစစ်ဆေးသူမစ်ယန်ဟီလီကဆိုးမျိုးတော်မှာဂျာတာပရင်းနေကသတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားပါတယ်တိုင်းသားဒုက္ခသည်တွေအနေနဲ့မြန်မာစစ်တပ်ရဲ့အကြမ်းဖက်မှုကနေထွက်ပြေးခဲ့ရတဲ့အတွက်လဲစိတ်ဝေဒနာဖိစီးမှုတန်ကြီးမားတယ်လို့သူကပြောပါတယ်ခုလိုအိုးအိမ်စွန့်ခွာထွက်ပြေးကြတဲ့ဒုက္ခသည်တွေခံစားကြတဲ့စိတ်ဖိစီးမှုတွေကဘယ်လိုရှိပါသလဲဆိုတာကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတော်လလတန်းစူးစီးတင်ပြထားပါတယ
် I was told repeatedly by other ethnic groups I spoke to be they Kachin Karen, Kareni, or Sean, that they have suffered the same
Kachin, Kiyin, Kiyini, Tamamu, Sean, Dayan, Daruinine, Takat Lele, Chimagu, Pyogiraga, Throduiha, Sezu, Nibong, Miaswachi, Bi, Yama, Damroye, Suyahari, Julun, Chopang, Budwigu, Kanjayare, Surejang, the Cho Osurizu, Kanetiwe, Daikai, Kaniyare, Biere, Christmas Day, Nite Kujima, Shane, Kachin, Pinerima,မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အုပ်စုတွေကြားတိုက်ခိုက်မှုတွေဖြစ်ပွားခဲ့လို့အရသာတွေတေဆုံးကလူထောင်နဲ့ချီပြီးအိုးအိမ်မဲ့ဖြစ်ခဲ့ကြတဲ့အပြင်ဒီကနေ့ထိပဲလေကျောင်းကနေမြန်မာတပ်မတော်ကတိုက်ခိုက်ခဲ့တဲ့တွေ့အရသာ၄ဦးတေဆုံးခဲ့တဲ့အကြောင်းကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးစုံစမ်းစစ်ဆေးရေးမှူးမစ္စယန်ဂီလီကဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ရှိဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပြီးပုံထုနေ့ကတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာခုလိုပြောကြားခဲ့တာဖြစ်ပါတယ်။ဒါပြင်ခုလိုအကြမ်းဖက်မှုဒဏ်တွေကိုခံကြရရတဲ့သူတွေအနေနဲ့စိတ်ဝေဒနာဒဏ်အတော်လေးခံကြရရတယ်လို့လည်းမစ္စယန်ဟီလီကပြောခဲ့ပါတယ်
။ Violence on such a scale has lasting effects. During my visit to Thailand, I spoke with people who fed similar acts years, even decades ago.
ဒီတိုင်းတာနဲ့အကြမ်းဖက်မှုမျိုးတံကိုခံကြရသူတွေရဲ့စိတ်ဝိတနာဟာတော်ယုံနဲ့မပြောင်းနိုင်ပါဘူး။ကျမထိုင်းနိုင်ငံကိုရောက်ခဲ့စဉ်ကဒီလိုအကြမ်းဖက်မှုမျိုးတွေကိုလွန်ခဲ့တဲ့ဆယ်စုနှစ်တွေကခံကြရပြီးထွက်ပြေးခဲ့ကြသူတွေနဲ့တွေ့ခဲ့ပါတယ်။သူတို့တွေဟာယာယီဒုက္ခသည်စခန်းတွေမှာနေကြရတာပါ။အခြေခံလူအခွင့်အရေးတွေမခံစားကြရဘဲဒီစခန်းတွေမှာပဲသူတို့ရဲ့ဘဝဟာဒုက္ခရောက်နေကြတာဖြစ်ပါတယ်။ကင်းဒုက္ခသည်တွေကသူတို့တွေရရှိနေတဲ့လူသားချင်းစာနာမှုအထောက်အကူတွေဖြတ်တောက်ခံနေရတယ်။ရှမ်းဒုက္ခသည်တွေကလည်းအလားတူပဲပြပကအထောက်အကူတွေဖြတ်တောက်ခံနေရတယ်လို့ချမကပြောခဲ့ပါလေ။ဒါကြောင့်ထိုင်းနေဆက်ရှိမြန်မာတိုင်းရင်ဒုက္ခသည်တွေကိုနေရာရင်းပြန်ဖို့ပြောနေတာဟာအချိန်မတန်သေးပါဘူး။ထိုင်းမြန်မာနယ်စပ်မှာဒီဒုက္ခသည်တွေဟာအစာခံပိုက်မှောင်နေမလား။ငြိမ်းချမ်းရေးမတည်ကြသေးတဲ့မြန်မာနိုင်ငံတွင်းကိုပြန်ပြီးဒုက္ခတွေပဲပြန်ဖြစ်ခံမလားဆိုတဲ့ရွေးချယ်မှုနဲ့ရင်ဆိုင်နေရတယ်လို့မစ္စယန်ဟီလီကသတင်းစာရှင်းလင်းပွဲမှာထောက်ပြခဲ့ပါတယ်။မစ္စယန်ဟီလီပြောကြားခဲ့တယ်လို့မြန်မာနိုင်ငံကဒုက္ခတွေအရေးဟာမကြာသေးမီကကမ္ဘာကိုရိုက်ခတ်ခဲ့တဲ့ရိုဟင်ဂျာဒုက္ခတွေအရေးတံမှာက မြန်မာနိုင်ငံတွင်မှာတိုင်းရင်းသားတွေအပေါ်လေတမ္ပရောရဲ့ထိုးစစ်ဆင်မှုဟာနှစ်နှစ်ကြာရှိပြီးစစ်ဘေးရှောင်ဒုက္ခသည်တွေခံစားရတဲ့စိတ်ဝေဒနာဟာကြီးမားလာပါတယ်အထူးသဖြင့်မြို့သမီတွေခရင်းငယ်တွေနဲ့တက်ကြီးရွယ်အိုတွေအများဆုံးခံကြရတာဖြစ်ပါတယ်ကချင်ပြည်နယ်မကြမ်းမှာလွန်ခဲ့တဲ့နှစ်တွေတွင်ကမြန်မာတမ္ပရောနဲ့ KIA ကြားတိုက်ပွဲတွေဖြစ်ပွားခဲ့ရမှာဒုက္ခသည်တွေတောင်းနေချီစစ်ဘေးရှောင်ထွက်ပြီးခဲ့ကြသူတွေထဲမှာလူပေါင်းလေးတူပါဝင်ဖြစ်ပါတယ်
ထိုစဉ်ကစစ်ဘေးရှောင်ဒုက္ခသည်ဘဝရဲ့ဖြတ်တန်းရတဲ့ဒုက္ခအကြောင်းနဲ့ပတ်သက်လို့ဆက်သွယ်မိမြန်းထားတာကိုဆက်လက်တင်ပြလိုပါတယ်။တမီးတို့ဒီရောက်နေဆိုတာကိုယ်အိမ်ကိုရွာဆုံးမှာထွက်ပြီးလာရဆိုမလွယ်ဘူးတော့เนาะ၆လပိုင်းတော့ကနေရှိဖြစ်တယ်အခုတမီးတို့ဒီမှာညစ်တစ်ကိုပိုင်းအခုဖေဖော်ဝါရီအထိရောက်နေပြီတော့ဒီမှာကလေးတွေလည်းပညာရေးလည်းတအားနောက်ကျသွားရပေါ့ဒီမှာဟို မရေးလည်းမကောင်းဘူးစာဝတ်နေရေးလည်းမကောင်းဘူးပေါ့မကောင်းဘူးဆိုတာသူများအလူရှင်တွေပေးတာကဏ္ဍလေးတွေသူတို့စားနေရတယ်ပေါ့နော်အမိသားစုများတဲ့အိမ်တွေဆိုတော့ဖို့လို့မရှိဘူးဟုတ်ကဲ့အဲ့လိုမျိုးအခက်ခဲတဲ့ရှိပါတယ်ရှင့
်အခုသူတို့ရောက်နေတာမိုက်ချာ
ဟုတ်ကဲ့မိုက်ချာရောက်ပါအ
ဲ့မှာဒုက္ခတွေစုစုပေါင်းဘယ်လောက်လောက်ရှိလဲမသိ
ဒီမှာတကယ်မသိခွဲထားတယ်ရှင့်သူတို့ဒီအုံလုံးကမှာတော့လူတွေထောင်ချပြီးရှိပါတယ်ရှင့်အဲ့တော့ကဲ့မသိအများကြီးပဲဖွဲ့စည်းထားတယ်
အဲ့ဒီကဲမှာပေါ့နော်ဒီစခန်းမှာနေရေးထိုင်ရေးနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါလားမျက်စိထဲမှာမြင်လို့ရအောင်ပေါ့နော
်ဟုတ်ကဲ့ကဲမှာဘယ်လိုနေထိုင်ကြလဲဆိုတော့လူတွေကအများကြီးပဲပေါ့အခုຫນွေကြီးကတိပိုင်းပြန်ရောက်လာပြီးဆိုတဲ့ခါကျတော့ဒီမှာကလေးတွေကဝင်းချောယောဂါတွေဖြစ်တယ်နာစီချောင်းဆိုအသက်ကြီးရဲ့ဖိုးအကြီးဖိုးကြီးကတချို့တွေကယာဒီဥဒ္ဒတမခဏလို့အသက်ကြီးဆုံးချုံရတာတွေရှိတယ်ပေါ့သူတို့တကယ်လို့ဒီပြစ်ခတ်မှုရက်စေးသွားလို့လည်းပြန်သွားရင်သူတို့ဘာမှမျောလင့်ချက်မရှိတော့အိမ်မှာဘာဆိုဘာမှကုန်းကောက်စရာမရှိတော့တဲ့ဘဝမျိုးကိုပြန်ဆိုင်ယူရမယ်ပေါ့အဲ့ဒါကြောင့်သူတို့ကဒီမှာနေရထိုင်ရတယ်ဆိုတာလည်းနည်းနည်းမှစိတ်မချမ်းသာရဘူးပေါ့ဟုတ်ကဲ့
ဟုတ်တယ်မစ္စစောပြောသလိုပြီးခဲ့တဲ့နှစ်6လပိုင်းလေးရပါတော့
စား
ခဲ့တာအခုဆိုတော့တော်တော်လေးတဲ့
ကျသွား6လပိုင်းကနေစစ်ဖြစ်တယ်ဆိုမဲ့သူတို့ကဒီမှာနိုဝင်ဘာလအနေပြီးတော့ဒီပန်ဆိုင်ရောင်ကိုထွက်ပြေးလာကြတယ်ပေါ့အ
ဲ့ဒီထွက်ပြေးလာတော့ကဟိုတမီးတို့ထွက်ပြေးလာတဲ့လမ်းခီးမှာပေါ့နော်ပြောပြပေးပါလား
ဟုတ်ကဲ့ထွက်ပြေးလာတဲ့ခီးကမလွယ်ပါဘူးသူတို့ကားလမ်းမှရှိပေမဲ့ကားလမ်းအတိုင်းဖြတ်ခွင့်မရဘူးအဲ့ဂိတ်မှာသူတို့ဟိုဘယ်ကောင်လဲလုံးဝအမျိုးသားမျိုးသူတို့မှဖြတ်တတ်လို့မရဘူးတနတ်တင်နဲ့လိုက်ပစ်တယ်အဲ့တော့ချောင်းညောင်းညောင်းကိုပိုက်ဖြတ်ပြီးမှသူတို့ကာလာမတ်ကိုမင်းဲချောင်းပြီးမှထွက်လာခဲ့ရတယ်ပေါ့ဒီရောယုံရခဏီမှာပဲဒီမကြရန်ဘက်ကနေပြီးတော့သူတို့ကားရင်နဲ့လာကြိုးတယ်အဖိုးဖွားကြီးတွေမှာကလေးတငယ်တွေကိုကားရင်နဲ့လာကြိုးလမ်းတစ်ဝက်နားရောက်တဲ့ ठी လာကြိုးတယ်ပေါ့တချို့တွေကချီချီနေလျှောက်လာခဲ့ရတယ်အဝေးကြီးပဲ
သမီးရောမိသားစုရှိလား
ဟုတ်ကဲ့သူတို့မိသားစုရှိပါတမီးရအဖိုးဖွားဒီမှာအဖိုးရဖိုင်းလျောက်ကိုစောင့်ချော့ရတယ်ပေါ့တမီးရအ
ဲ့ဒီမှာနေရေးထိုင်ရောသူတို့ကဖြင့်သေးတွေနဲ့လှုပ်ထားပြီးတဲ့ဆိုတော့အချိန်နဲ့တော်တော်ကြာသွားပြီဆိုတော့နေရေးထိုင်ရေးအခြေအနေရောဘယ်လိုရှိလဲမသိ
ဟုတ်ကဲ့တချို့တွေကကျတော့ဒီမိုးကတဲမှာပဲနေရတယ်ပေါ့ရေနဲ့အဆင်မပြေအင်းသားတွေအဆင်မပြေလို့ကလေးအကုန်လုံးဝန်းချောဝန်းပြက်တွေဖြစ်တယ်ကျမရေးတွေအများကြီးချို့တဲ့တယ်ပေါ့နော်ဖြစ်ပြီးခန့်ရရှိတယ်ဒါပေမဲ့လူအများကြီးကိုစောင့်ချော်ရဲဆိုတော့ဆေးဖို့လေလေဘလို့ခမလဲမလုံးတော့ဘူးပေါ့အ
ဲ့တော့နေ့စဉ်ပေါ့နော်ဒီစာဝတ်နေကြီးကိုဘလို့ဖြည့်ရှင်းရလဲမသိသည
်ဟုတ်ကဲ့ဒီမျိုးဒီနေ့ကိုဒီမှာတချို့ကတော့တန်နေခုတ်ပြီးမှစာဝတ်နေကြီးတစ်ဖက်တစ်လမ်းကနေရှာရဲရှင်ဒီတရုတ်ပြည်နယ်ချက်ဘက်မှာတန်နေခုတ်ပြီးမှဒီလိုပဲရှာဖွေစားနေရတယ်ရှင
်ကျမကြီးနဲ့ပတ်သက်ပြီးတော့ပေါ့ဒီယောဂ
ကျမကြီးနဲ့ပတ်သက်လို့တော့လူကြားချင်းဆန္ဒတဲ့ဒီဘာပနာဖွဲ့စည်းရနေပြီးတော့ဆေးပိတ်ခန်းနေဖွဲ့ထားပေးတယ်အခမဲ့ကုတာခွင့်တော့ရတယ်ရှင်ဟုတ်ကဲ့
အခုလာနေလဲတော်တော်ကြာသွားပြီဆိုတော့ဒီကလေးတွေရဲ့ပညာရေးနဲ့ပတ်သက်ပြီးတော့ပါရော
ကလေးနဲ့ပတ်သက်လို့တော့ပညာရေးလည်းအများကြီးနောက်ကျတယ်ဗျတော့စာတင်ခွင့်လည်းမရဘူးပေါ့အခုလူရတီချောင်းပိတ်ခန်းနေဆမပွဲရောက်ခန်းနေမှာပဲဒီ10ရက်လောက်လေးပဲတော့စာတင်ခွင့်ရတယ်ပေါ့ကလေးလည်းမှအဲ့စာတင်ခွင့်လည်းမရဘူးမှဒီကိုယူကကိုဒေတာမှရှိတဲ့အချိန်မှာဘာမှစတင်လို့လည်းမရဘူးခဏခဏယူရတဲ့မှာတနတ်တွေပြည့်တဲ့ခါကျကလေးလည်းကြောင်းတွားလို့မရဘူးရှင
်ဒုက္ခတွေဒီမှာအများစုကအမျိုးသမီးနဲ့ကလေးတွေပေါ့နော်နောက်တက်ကြီးရွယ်ဦးတွေဆိုတော့ဒီအမျိုးသမီးအများစုကရောဘယ်လိုနေထိုင်ရေးကိုသူတို့ဖြည့်ရှင်းကြလဲရှင
်မိခင်တဲ့ကလေးတွေကျတော့ဒီလူသားချင်းစာနဲ့ဒီဝဘာနာအဖွဲ့ရှိရနေပြီးတော့သူတို့တက်နိုင်တဲ့လောက်တော့ကူညီပေးထားတယ်ရှင
်အဲ့တော့အမျိုးသမီးတွေအထူးကဒုက္ခကပါရပါလေ
ရှင်မိသမီးတို့အဓိကဒုက္ခတော့အန်ဒီအများကြီးပေါ့မိဖပိုင်းဆိုင်ရာမှာဆိုနေတချို့တွေဒီမှာတော့ဒီတကယ်ကျွမ်းကျင်တဲ့ เสียชาวนี้ไม่ใช่บุเรียนดีอะไรมีอะไรจ้าเราตัวช่วยจ้าเราเลยแต่อันนี้ส่งช่วยได้ไปที่สี่เลยใช่จมารอดีกว่าทบีลาเด็กขี้ยาอันนี้จ้าเนี่ยข้าจ้าเราตัวช่วยสิบเป็นสัญญาสิบพิเศษมือแต่อันนี้สิบเป็นมันรูปเป็นมันเนี่ยข้าจ้าเราดีสิบพิเศษมือเนี่ยข้าจ้าเราลูเรียมข้าเนี่ยไม่ใช่จ้า
สุดสัปดาห์เลยโอ้ตมีอะแต่ชีวิตเว้ยบ่เนาะผู้พ่อเนาะชอบชอบอะไรสิโร่ผู้พ่อดีเนี่ยปฏิบัติแบบแบบแค่แค่ดีด้วยอะไรสิผู้พ่อเนี่ยแค่แค่สิโร่ที่มาเนี่ยทายีบ่เลี้ยงลูกด้านนี้ไม่ใช่บุกเลยมาผู้ใหญ่พ่อจะขนาดนี้จะมีอยู่ชูชาเลยขนาดนี้จะมีอยู่ที่ละอะไรมีบ่จะมาเลยแต่อันเนี่ยชุดเดียวกันกูเรียนดูข้าเดือดูดีเนี่ยโอ้แต่สัญญาบ่เนาะ
เขียนดีเขียนอยู่ว่าพี่มาสู้ยากว่าพาพี่จีมาเลยตัวนี้ตัวนี้รู้ว่าพี่ไหนเนาะกูเองกูอยากกูเปลี่ยนชินเลยแต่ไม่ยังรู้ไม่รู้ที่ตียามยาตาเลยสู้ยากพี่เสียชินเลยบ่เนาะเอ็ดตัวนี้รู้ชินได้ที่ตียามยาตาเลยอุ้ชมุกตัวนี้รู้ยังรู้ละบ่เลยอันดีจะไปสู้มองยิ่งชันชิมาเลยโอเค
တော်လာလာတဲ့စီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါတော့ကူအောင်တင်ဆက်မဲ့တူတာဆုံလင်အမေရိကန်တခွင့်အစီအစဉ်ကိုနားဆင်ရပါမယ်ဒီတစ်ပတ်အစီအစဉ်မှာဒုတိယကမ္ဘာစစ်ကာလအတွင်းအမေရိကန်လေတပ်မှတာဝန်ထမ်းဆောင်ခဲ့တဲ့အဖြစ်ပေကံအမျိုးသမီးလေယာဉ်မှုတွေကိုဂုဏ်ပြုကြတဲ့အကြောင်းကူအောင်ကတင်ဆက်ထားပါတယ်
ဒုရီယကဘာစစ်အတွင်းအမျိုးသမီးလေယာဉ်မှုတွေကိုဂုဏ်ပြုတဲ့ကန်နာကယ်လီဖိုးနီးယားပြည်နယ်မှာကျင်းပခဲ့ပါတယ်ဒုရီယကဘာစစ်ကာလကစစ်စင်ရေးတွေအတွင်းတခြားလေတပ်တပ်ဖွဲ့ဝင်လေယာဉ်တွေနဲ့အတူအမျိုးသမီးလေယာဉ်မှုတွေဟာအတူပူတဲ့ပြန်တန်းခဲ့ကြပါပြီ။သူတို့တွေရဲ့ဆွမ်းဆောင်မှုနဲ့ပတ်သက်ပြီးစနစ်တကျအတိမတ်ပြုမှတ်တမ်းတင်ထားတာမရှိပါဘူး။အခုခါမှာတော့သူတို့တွေဟ
အသက်60နှစ်နဲ့ရောက်နေပြီဖြစ်တဲ့မျိုးသမီးကြီး3ဦးဟာဒုတိယကမ္ဘာစစ်ကာလအတွင်းကပထမဆုံးအမျိုးသမီးလေယာဉ်မှုတွေအဖြစ်တာဝန်ထမ်းဆောင်ခဲ့ကြသူတွေပါ WASPS လို့လည်းသိကြတဲ့အမေရိကန်အမျိုးသမီးလေတပ်တပ်ဖွဲ့ဝင်တွေကိုလွန်ခဲ့တဲ့နှစ်နှောင်းပိုင်းမှာဂုဏ်ပြုခဲ့ကြတာပါကယ်လီဖိုးနီးယားပြည်နယ်စန်တာမော်နီကာမြို့ကလေကြောင်းဆိုင်ရာပြတိုင်မှာအဲ့ဒီစစ်ပြန်အမျိုးသမီးကြီးတွေကိုဂုဏ်ပြုတဲ့အခမ်းအနားကျင်းပတာမှာလူရာနဲ့ချီတက်ရောက်ခဲ့ပါတယ်အမကန်ဆွမ်းဆောင်ခဲ့ကြတဲ့ဝေဟင်တွေကမျိုးသမီးကြီးတွေနဲ့မျိုးဆက်သစ်တွေတွေ့ဆုံကြတဲ့ပွဲဆိုပြီးတော့လေအခမ်းအနားကိုနာမည်ပေးထားတာပါဒုတိယကမ္ဘာစစ်အတွင်းလေယာဉ်မှုတစ်ဦးဖြစ်တဲ့ဘီဗာလီဘီဆမ်ယာကတော့နှစ်တွေအတော်ကြာတဲ့အချိန်မမေ့မပြောင်းနဲ့ရှိနေကြတဲ့အပေါ်ဝမ်းသာကြောင်းအခုလိုပြောပါရယ်
I just feel honored more than honored I feel more honored
စိတ်ထဲမှာတကယ်ကိုကြည်နူးမိပါတယ်နှစ်အတော်ကြာကြာအမေခံဘဝကနေအခုတော့အတိမတ်ပြုခံရပြီမို့ကိုယ်လိုရက်တွေနဲ့ပတ်သက်ပြီးဂုဏ်ယူပါတယ်တကယ်တော့ဂုဏ်ယူပါတယ်ဆိုတာချက်ကိုအများကြီးပို့ပါတယ
်လေတပ်ရေတပ်နဲ့ကြီးတဲ့တပ်ဖွဲ့ဝင်တွေမှာလက်ရှိတာဝန်ထမ်းဆောင်နေတဲ့အမျိုးသမီးလေယာဉ်မှုတွေလည်းဒီအခမ်းအနားကိုတက်ရောက်ပါတယ်မျိုးဆက်သစ်လေယာဉ်မှုတွေအတတော်သူတို့လေးစားအားကျရတဲ့ဝိုင်းရင်လေယာဉ်မှုတွေနဲ့ကိုယ်တိုင်တွေ့ဆုံပြီးသူတို့ရဲ့အတွေ့အကြုံတွေကိုပြန်နာထောင်ခွင့်ရတာဟာအခွင့်အရေးကောင်းတစ်ခုပါဒုတိယကမ္ဘာစစ်ကာလမှာတုန်းကအမျိုးသမီးလေယာဉ်မှုတွေကိုသူတို့တွေရဲ့တာဝန်ယူမှုနဲ့ပတ်သက်ပြီးအစိုးရကရောစစ်တပ်ကရောအပြည့်အဝအလေးထားအတိမတ်မပြုခဲ့ကြပါဘူး။အဲဒီနောက်ပိုင်းစစ်ကြီးပြီးဆုံးတဲ့အခါမှာလဲသူတို့ဟာတာဝန်ကရစဲခြင်းခံခဲ့ရပါတယ်။အခုအခါမှာတော့သူတို့အကြောင်းကိုရုတ်တံဇလန်တွဲရိုက်ကူးဖို့စီစဉ်နေပါတယ်။အသက်69နှစ်အရွယ်ဘီဗာလီဘီးစ်မာယာဟာလော့စ်အိန်ဂျလိစ်ခရိုင်တွင်းကဘီဗာလီဟီးလ်စ်မှာကြီးပင်းခဲ့သူဖြစ်ပြီးဒုတိယကမ္ဘာစစ်ကာလကလေတပ်မှလေယာဉ်မှူးတာဝန်ထမ်းဆောင်ခွင့်ရဖို့ Texas ပြည်နယ်မှာလေယာဉ်မောင်းသင်တန်းတက်ခဲ့သူဟာ
It really hits my heart really well because of all these years
တကယ်ကိုခံစားရပါတယ်နှစ်တွေအကြာကြီးအမေခံထားရပြီးမှအားလုံးကအတိမတ်ပြုကြတာဆိုတော့ဂုဏ်ယူပါတယ်တကယ်တော့ဂုဏ်ယူပါတယ်ဆိုတာထက်အခုလိုလေယာဉ်မှူးတာဝန်ထမ်းဆောင်ခဲ့တာကိုတံပိုးထားတာပါ
အသက်15နှစ်မတိုင်ခင်မှာလေယာဉ်မောင်းလိုင်စင်ရတဲ့ယူတာပြည်နယ်မှာနေထိုင်သူအသက်66နှစ်အရွယ်အဲလစ်ရိုရီကတော့အမျိုးသမီးလေယာဉ်မှုတပ်ဖွဲ့မှာတာဝန်ထမ်းဆောင်ခွင့်ရဖို့အတွက်အသက်18နှစ်အရွယ်မှာ21နှစ်ဆိုပြီးပြောဆိုခဲ့ပါတယ်။အဲဒီနောက် Texas ပြည်နယ်မှာလေတပ်လေယာဉ်စမ်းသပ်မောင်းနှင်သူအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။ဒ အမျိုးသမီးလေးရင်မှုတွေကိုအတိအမှတ်မပြုခဲ့တာအတွက်လက်မခံနိုင်ကြောင်းသူကပြောပါတယ်
It was horrible when we were released because when we were
တောင်းဝင်ထမ်းဆောင်မှုပြောကြတဲ့အချိန်တုန်းကတပ်ဖွဲ့ဝင်တွေဖြစ်နေအတိအမှတ်ပြုဖို့လွှတ်တော်ကလည်းဥပဒေကြမ်းရေးဆွဲနေပါတယ်စင်းသွင်းကြတဲ့အချိန်တုန်းကဆိုရင်ကိုကအမေရိကန်တပ်ဖွဲ့ဝင်တဦးဖြစ်ချင်းပြီးတော့ယူနီဖောင်းဝတ်ရပါတယ်။တောင်မန်တစိ့လည်းတက်ထားရပါတယ်။တခြားအမျိုးသားတွေလိုပဲဒီသင်တန်းစင်းချိန်ကဆိုရင်ဒုဗိုလ်တန်းဖြစ်ပါတယ်။အဲ့နောက်ဥရောပမှာစစ်ပြီးသွားပြီလေဆိုရောအမျိုးသားတပ်ဖွဲ့ဝင်တွေပြန်လာကြပြီးတော့ကျမတို့နေရာတွေကိုဝင်ယူသွားပါတယ်။လွှတ်တော်ကလည်းသူတို့ပြောထားတဲ့အားလုံးကိုမေ့ပြစ်လိုက်ပြီးတော့ကျမတို့ကိုအိမ်ပြန်ကြတော့လို့ပြောပါတယ်။တော်တော်ကိုစိတ်နာစရာကောင်းပါရဲ့ရှင်။ကျမမျက်ရည်တော်မှာကြာခံနေဖြစ်ခဲ့ရပါတယ
်။ Charlie Shakes Cruiser အသက်22နှစ်မပြည့်ခင်ကတည်းကအမျိုးသမီးလေးတက်မှာတာဝန်ထမ်းဆောင်သူပါ။အဲဒီနောက်တာဝန်ကရစဲလိုက်တဲ့အချိန်မှာတော့ New Jersey ပြည်နယ်ကလေးစိတ်တစ်ခုမှာလေးချောင်းဆိုင်ရာပြန်တက်မှုနီးပညာပိုင်းအချက်လက်တွေနဲ့ပတ်သက်ပြီးတော့စစ်ဆေးဖတ်ရှုပေးရသူအဖြစ်အလုပ်လုပ်ကင်ခဲ့ပါတယ်။အမျိုးသမီးဖြစ်ပေမဲ့လည်းအမျိုးသားတွေယူတဲ့တာဝန်အတိုင်းအမှုထမ်းခဲ့ပါတယ်လို့သူကပြောပါတယ်။
The thing I think that most of us wasp would like to come
the mind dream လို့ရတဲ့အတွက်အလုံးဒီလိုအလုတ်လုတ်ခဲ့ကြတာပါတိတ်ထူးခြားတာမျိုးမဟုတ်ပေမဲ့လည်းဒီအလုတ်ကိုလှုပ်ချင်နေကြတာပါပြောရမယ်ဆိုရင်အခမဲ့တာဝန်ထမ်းဆောင်ခဲ့ကြတာပါဒါပေမဲ့လည်းဒီနေ့မှာတော့တမိုင်းမှာအနစ်နာခံလှုပ်ခဲ့ကြတဲ့ဖြစ်ရပ်တွေအကြောင်းမှတ်ချက်တင်စီခြင်းပါတယ်လူမသိသူမသိပြီးမသွားစီခြင်းပါဘူး
အခုခါမှာတော့ဒုတိယကမ္ဘာစစ်အတွင်းကအမျိုးသမီးလေးရင်မှုတွေအကြောင်းရိုက်ကူးထားတဲ့ Fly Girls ရုပ်သံမိတ်ဆက်ပြပွဲမှာမျိုးဆက်သစ်စစ်ဖက်လေးရင်မှုတွေနဲ့တွေ့ဆုံပြီးတော့အတွေ့အကြုံတွေဖလှယ်ကြပါတယ် Fly Girls ရိုက်ကူးထုတ်လုပ်သူ Marsha Carell ကအခုအချိန်ဟာရွေ့ရွေ့ချွန်ချွန်တာဝန်ထမ်းဆောင်ခဲ့သူတွေကိုဂုဏ်ပြုရမယ့်အချိန်ဖြစ်တယ်လို့ပြောပါတယ
် The injustice that these women flew for their country
တိုင်းပြည်အတွက်အလုပ်လုပ်ပေးခဲ့ပြီးတဲ့နောက်မှာရုတ်တရက်ဒီတာဝန်တွေကနေအဆုံးသက်ဖယ်ရှားလိုက်ပြီးတဲ့နောက်အတိမတ်ပြုဖို့ငင်းဆန်ခံရတာဟာမတရားပါဘူးအခုတော့သူတို့ရဲ့အကြောင်းသိလာကြဖို့35နှစ်တောင်ကြာခဲ့တာပါအမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်ဒီလိုအတိမတ်ပြုမခံရဘဲနဲ့နေလာနိုင်ကြတဲ့အနေအထားကိုအမှန်အတိုင်းသိကြဖို့အခုလိုဆောင်ရွက်ခဲ့တာပ
ါဒီအမျိုးသမီးလေးမှုတွေရင်ဆိုင်ခဲ့ရတဲ့အခက်အခဲတွေနဲ့စစ်ကြီးပြီးတဲ့နောက်ပိုင်းအခြေအနေတွေအကြောင်းအသေးစိတ်ရေးထားတဲ့စာအုပ်ကတော့လွန်ခဲ့တဲ့နှစ်တော်ကြာကလေးကထုတ်ဝေထားခဲ့တာပါခင်ဗျာအခုကတော့ဖေဖော်ဝါရီလအတွင်းသမိုင်းဝင်နေ့ရက်ဒီအကြောင်းကိုဆက်တင်ပြပေးကြပါမယ်1942ခုနှစ်ဖေဖော်ဝါရီလတရက်နေ့မှာအင်ဂျင်လေးလုံးတက် Dixie Clipper လို့ခေါ်တဲ့ရေတန်းကနေပြန်တက်တဲ့လေယာဉ်ပြန်တဲ့ Pan American World Airways ကပထမဆုံးနိုင်ငံတကာခီးစဉ်တွေကိုစတင်ခဲ့ပါတယ်ဟိုရုံးကနီးပညာကလည်းမထွန်းကားသေးတော့ဒီလေယာဉ်မှာခရီးသည်10ယောက်လောက်ပဲလိုက်ပါနိုင်ပါတယ်
။လေယာဉ်ဝန်ထမ်းတွေကလည်း11ယောက်တောင်လိုက်ရပါတယ်။ခီးစဉ်ကိုလီယော့မြို့ကစပြီးတော့ပေါ်တူဂီကဘာမူဒါ၊လစ်စဘွန်၊ဘိုလာမာ၊နောက်အနောက်အာဖရိကကဂီနီ၊ထရီနီတက်ကပေါ်တ်အော့ဖ်စပိန်နဲ့ပေါ်တိုရီကိုကဆန်ဟွမ်တို့ကိုပြေးဆွဲခဲ့တာပါ။ဒီစီကလစ်ပါလေယာဉ်ဟာမိုင်11,200နီးပါးဒီခီးစဉ်တွေကိုရှေ့ရကြပြတ်တက်ရပြီးတော့ဖေဖော်ဝါရီလ9ရက်နေ့မှာနယူးယောက်ကိုပြန်လည်ရောက်ရှိခဲ့ပါတယ်ဒီခီးစဉ်အတွင်းအမေရိကန်ခီးတဲ့လေယာဉ်အာဖရိကမှာဆင်းသက်ခဲ့တာပထမဆုံးလည်းဖြစ်ပါတယ
်အဲဒီနောက်52နှစ်ကြာပြီး1992ခုနှစ်မှာသမိုင်းဝင်ခီးစဉ်ပြန်တက်ခဲ့တဲ့ Pan American လေကြောင်းလိုင်းဒေဝါလီခံခဲ့ပါတယ်ယင်းဒီမြုပ်နှံစရိတ်ကြီးမားလာပြီးစီးနင်းသူဥယျာဉ်နည်းလာတာကြောင့်အခုလိုအခြေအနေဆက်ရောက်ခဲ့တာပါအ
ဲ့ဒီအချိန်တုန်းကဆိုရင်တော့ဒီလေယာဉ်ဟာအကြီးဆုံးမျိုးစားတွေပါပါပြီး1938နဲ့1942ခုနှစ်ကြားမှာအမေရိကန်ဘိုးရင်းလေယာဉ်ကုမ္ပဏီကထုတ်လုပ်ခဲ့တာပါသမုဒ္ဒရာတွေကိုဖျက်ပြီးပြန်တမ်းနိုင်အောင်ကြီးမားတဲ့တောင်ပံတွေကိုတက်စေခဲ့ပါတယ်အဲ့ဒီချိန်တုန်းကကလစ်ပါလေယာဉ်အမျိုးအစား12စီးအထိထုတ်လုပ်ခဲ့ပြီးတော့ဒီထဲက9စီးကတော့ Pan American လေကြောင်းလိုင်းအတွက်ဖြစ်ပါတယ်
ကိုအောင်ရဲ့သုဒ္ဓဆုံးလင်းအမေရိကန်တခွင်အစီအစဉ်ပြီးမှာတော့ခုတခါတော့သိပ္ပံနဲ့နီးပညာကဏ္ဍကိုနားဆင်ရပါမယ်ဒေါခင်မျိုးသက်ကအစီအစဉ်တင်ဆက်တာပ
ါဆက်တီဆောက်လိုက်တဲ့အတွက်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲဖြစ်ရတွေမှာကောင်းကျိုးရောထိခိုက်မှုတွေပါရောနေလေရှိပေမဲ့ AMR မြေချောင်းပေါ်မှာဆက်ဆောက်မယ်ဆိုရင်တော့နိုင်ငံအတွက်ထည့်ပြီးစဉ်းစားရမယ့်အချက်တွေကအများကြီးပါမြေဆုံဒေတာမှာဆယ်ရီတိဆောက်တဲ့မတဲ့အင်ဂျင်နီယာဘူမိဗေဒပညာရှင်ဦးသိမ့်ပိုင်ရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးပါစီ
ကျော်တော့အားလုံးဒီအတိုင်းပဲအရာဝီဆိုဗမာပြည်ရဲ့အသေးနှလုံးဗမာပြည်ရဲ့ယဉ်ကျေးမှုလေအရာဝီယဉ်ကျေးမှုလို့အောင်ပြောရတယ်ဘာလို့အရာဝီမြို့ကြီးကကျွန်တော်တို့ဗမာနိုင်ငံရောက်ကနေတောင်ကိုစီးဆင်းပြီးတော့မှအရာဝီမြို့ကြောင်းဖြတ်သွားတဲ့နေရီမြို့တွေအကုန်လုံးကိုလူတွေကိုအများကြီးကြိုးပြုတဲ့မြို့ကြီးတစ်စင်းမှာဒါကြောင့်ဒီမြို့ပေါ်မှာဆယ်ဆောင်မှာဆိုလို့ရှိရင်စဉ်းစားရအချက်တွေအများကြီးရှိတယ်အရာလီရဲ့အဲ့ဒီမြေဆုံရဲ့ပေါ်ပိုင်းမှာသူတို့တောက်ဖို့ရည်ထားတာ18ခုလောက်ရှိပါတယ်အခုဒါနောက်ပိုင်းငားပြည်သူကကန့်ကွက်ထားတာပေါ့အာရက်ထားတဲ့နေသားမှာရှိပါတယ်ဒီဒေသခံတိုင်းသားတွေအပါအဝင်လူလူလန်စာဖွဲ့စည်းအတီးရီးယားနေပြီးတော့မှကန့်ကွက်နေတဲ့တကယ်စီမံကိန်းဖြစ်တယ်ပေါ့လေပြောရမယ်ဆိုလို့ရှိရင်တော့အချက်လက်တွေရောတောင်းတရားတွေရောအများကြီးပါပဲဟိုကျွန်တော်ကတော့ဒါ geologist တယောက်ဖြစ်တဲ့အတွက်ကြောင့်မို့လို့ geologist တယောက်ကအမြင်လေးအနေနဲ့ပဲအရေးကြီးတဲ့အချက်၃လေးချက်လောက်ကိုသုံးသပ်ကြခြင်းပါလေဆောက်တင်လားမဆောက်တင်လားဆိုတာပေါ့လေ
သမရဦးသိန်းစိန်လက်ထက်မှာပြည်သူတွေလက်မခံလို့တရုတ်ကုမ္ပဏီရဲ့ဒီဆောက်ရေးကိုဆိုင်းငံ့ထားခဲ့ရတဲ့ဒီမြေဆုံဆယ်စီမံကိန်းဟာကချင်တိုင်းရင်းသားတွေရဲ့ရိုးရအမွေးနှစ်တခုလို့သတ်မှတ်ထားတဲ့နေရာမှာခြားထားတာဖြစ်ပါတယ်
ဒီမြေဆုံကတကယ်တော့မေခနဲ့မလီခနဲ့မျက်နှာကြောင်စုံတဲ့နေရာကိုဒါမြေဆုံကိုပြောပြီးအဲ့ဒီနေရာမှာစောက်မှာပေါ့လေမေခနဲ့မလီခမြစ်မှာလဲမေခမြစ်ပေါ်မှာဆိုလို့ရှိရင်၅ခုစောက်မှာမလီခပေါ်မှာတစ်ခုစောက်မှာပေါ့လေမြေဆုံအပါဝင်ဆို9ခုဖြစ်သွားတာဆိုတော့အသေးသေးကမြေဆုံရဲ့အထက်ပိုင်းမှာကိုဒီမေခနဲ့မလီခမှာကိုကသူကနောက်ထပ်6ခုလောက်စောက်ဖို့ရှားထားတာပေါ့လေပေါ်မှာမှာဆယ်တစ်ခုချင်းတစ်ခုချင်းရဲ့နာမည်တွေလည်းပဲကြံရင်သတ်မှတ်ထားရောရှိပါတယ်ဟိုစောက်သွားတော့မစောက်ဘူးမြေဆုံကိုဒီစလုပ်တဲ့သဘောပေါ့လေဒီမြေဆုံဆယ်ကတကယ်ဆယ်အကြီးစားကြီးဆယ်ကြီးစားကြီးစောက်မယ်ဖြစ်တဲ့တကြောင်မို့ရေလောင်နဲ့ပမာဏကလည်းအများကြီးများတယ်အများကြီးများတဲ့အတွက်အရင်တုန်းကဒီတောတောင်เนาะမြေပြင်ဖြစ်တဲ့နေရာတွေကတကယ်ရေလောင်အေရီယာကြီးတစ်ခုလုံးဖြစ်သွားပြီးတော့အားလုံးဟာရောက်ကိုမြုပ်သွားမှာအဲ့လိုရောက်ကိုမြုပ်သွားလို့ရှိရင်အဲ့ဒီမြေဆုံဒေသမှာရှိနေတဲ့မူလတဘာဝတောတောင်ကြီးမြေလက်အပဒီအကုန်လုံးကလုံးဝကွယ်ပျောက်သွားမှာသမားပောင်းကြီးကလုံးဝဌာနပြောင်းလဲသွားမှာဒီလိုမျိုးကြီးအောက်ကိုပြောက်သွားမယ်ဆိုလို့ရှိရင်ဒေသောအခါမှာဒီသဘောအလှတရားတို့ပြန်မရနိုင်တော့ဘူးဒါကြောင့်မြစ်ဆုံဒေသကတကယ်ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့ national treasure လို့တောင်မှပြောလို့ရတယ်တကယ် area ကြီးပဲသဘောအလှပါတွေအစီဆုံးချုံးသွားနိုင်တယ်ဒေသောအခါမှာပြန်မရနိုင်တော့ဘူးအဲ့ဒီချက်ကြောင့်အဆောက်တင်ဘူ
းဒီနိုင်ငံရဲ့ရတနာတစ်ပါးဖြစ်တဲ့အမွေအနှစ်တွေပျောက်ကွယ်ရောင်နဲ့မကပါဘူးဆယ်ဆောက်လို့အတွက်ပေါ်လာမဲ့ဘေးထွက်ဆိုးကျိုးတွေကလည်းများလာပါတယ
်မြစ်ဆုံဆောက်အောင်လေဒီတဘာပိုင်ရင်ဒီထိခိုက်မှုတွေကဖြစ်မှာပါပဲဆယ်လေးဆောက်လိုက်တဲ့အတွက်မြစ်တွေကငကူစီးနေတဲ့ရေစီးရလာလို့ပိတ်လိုက်တဲ့အတွက်မြစ်အောက်ပိုင်းမှာဆိုလို့ရှိရင်ရေစီးနှုံးတွေအနေပူချမှုတွေအဲ့ဒီအကုန်လုံးကကျောင်းလဲသွားတယ်နော်ငကူလုံးကကုန်းမြစ်တဘာနေပြီးတော့မှရေရင်တဘာဖြစ်တော့ဒီနဲ့သက်ဆိုင်တဲ့ ecology တွေကလည်းအကုန်လုံးကြောင်းသွားတယ်။ဒါရိုက်တလိမ့်ဆန်တွေသူတို့ရဲ့ရက်မြေတွေကြောက်ဆုံးသွားတယ်။ဒီမှာငါးမျိုးစိတ်တွေဆိုလို့ရှိရင်လည်းအများကြီးကြောင်းသွားနိုင်တယ်။ဆယ်တီဆောက်လိုက်ရဆိုတာဆယ်ရဲ့ပမာဏအကြီးအသေးပေါ်မူတည်ပြီးတော့မှရေလောင်လိုက်တဲ့အခါကျတော့ဆယ်တွေကအရင်ကြီးတယ်ဆိုလို့ရှိရင်ရေလောင်လိုက်တဲ့ဒုတွေကလည်းအရင်ကြီးလာတယ်။အဲလိုရေဒုတွေအရင်ကြီးလာတဲ့အကြောင်းမလို့အဲဒီရေဒုတွေရဲ့တက်ရောက်တဲ့အခြေအနေကလည်းတလျာတမ်းမှသွားပြီးတော့မှရေဒုတွေနဲ့ဖိထားသလိုဖြစ်တော့တဘာဝရဲ့တည်ငြိမ်မှုပေါ့လေ stability ကိုလည်းကြောင်းသွားတယ်။တဘာဝပြည်နယ်ကြောင့်မိုးများလို့လည်းဖြစ်ဖြစ်အလင်းလုံးလည်းဖြစ်ဖြစ်ဆယ်တွေကျိုးသွားကြမယ်ဆိုလို့ရှိရင်အဲဒီဆယ်အောက်ပိုင်းမှာရှိတဲ့လူတွေရဲ့အသက်အိုးအိမ်စီးဆင်းတွေပြည့်ပြည့်စုံဆုံးဆုံးသွားနိုင်တယ
်။ဒေတာတွင်တဘာဝရဲ့တည်ငြိမ်မှုပြတ်ပြားနေချိန်မှာစကိုင်းပြတ်၍သာလှုပ်ရှားမှုရှိလာခဲ့ရင်အန်ဒီယားဟာမတွေးဝင်เสียပါ
။မြေဆုံဆယ်ကဗမာနိုင်ငံရဲ့တကယ်နာမည်ကျော်တစ်ခုဖြစ်တဲ့စကိုင်းပြတ်၍နဲ့မိကပ်နေတာပေါ့လေ။စကိုင်းပြတ်၍ဆိုတာဗမာနိုင်ငံမှာအဓိကငလင်းနေပြုတ်စီတဲ့ပြတ်၍ကျော်တစ်ခုလို့ပြောလို့ရတယ်။ဒီပြတ်၍ကျော်ကကြော်ဟိုလောက်ကစပြီးတော့ဆန်းရင်းအပြင်ပေါ့လေ။နောက်ကနေတောင်ကိုဆင်းလာတာဟိုဘင်္ဂလားပြည်တော်လည်းရောက်တဲ့အထိကီလိုမီတာ1500လောက်ရှိရလို့အကြမ်းင်းပြောလို့ရတယ်။ဒါမှတော့သူ့ရဲ့ဘိုင်းစစ်တွေတော့ရှိတာပေါ့လေ။အဲဒါကြောင့်မလို့ဆယ်ကြီးတစ်ခုတိဆောက်လိုက်တဲ့ဆိုရင်အဲ့ဒီဆယ်ကြီးကအဲ့ဒီ area မှာလာပြီးတော့မှတင်လိုက်တဲ့ရေဒုတွေကြောင့်ဝိတ်ကြီးအများကြီးတက်လာပြီးတော့မှဆယ်ကျောင်းတော်မှငလျင်အသေးလေးတွေလှုပ်နိုင်တဲ့ခုနကစကိုင်းပြည့်ရင်နဲ့သွားပြီးတော့ဆက်ဆက်လို့လှုပ်ခဲ့မယ်ဆိုလို့ရှိရင်အခုတော့ရန်ကုန်မှာငလျင်တွေကနေတိုင်းကြီးပေါ်မှာဆက်တိုက်ဆက်တိုက်လှုပ်နေတာလှုပ်ခဲ့မယ်ဆိုလို့ရှိရင်အဲ့ဒီဆယ်ကြီးတိဆောက်ပြီးအဲ့လိုကစကိုင်းပြည့်ရင်နဲ့ဆက်ဆက်ပြီးလှုပ်သွားလို့ဆယ်ကြီးကျိုးသွားမယ်ဆိုလို့ရှိရင်တော့ဆယ်အောက်ခြေမှာရှိတဲ့မြို့ရွာတွေအကုန်လုံးကမစင်းစားနိုင်တော့တကယ်ရေဘေးဒုက္ခတွေအများကြီးရောက်သွားနိုင်တယ်အဲ့ဒီအချက်ကြောင့်လည်းမစောက်တင်ဘူးလို့ထင်ပါတယ
်ကချင်ပြည်နယ်ထဲမှာကြောက်စင်းကစပြီးတခြားရှားပါတဲ့တွင်းထွက်တန်ရန်ဇာတာတွေရှိပါတယ် နေရာအများစုကိုဂုထိတည်တည်ချာချာမစူးစမ်းသေးပါဘူး
။ဆယ်ကြီးတိဆောက်လိုက်တဲ့အတွက်ဒီမြေပြင်နဲ့အားလုံးဟာရေအောက်ကိုမြုပ်သွားမှဖြစ်တဲ့အတွက်ကြောင့်မလို့ဒီလောက်ကျယ်ဝန်းတဲ့အေရီယာကြီးတစ်ခုလုံးမှာရှိတဲ့သဘာဝပြန်ရန်ဇာတာတွေအားလုံးကလည်းရေအောက်ကိုမြုပ်သွားမှာပါ။အဲကြောင့်ဆယ်မလျှောက်ခင်တည်းကအဲ့ဒီ AVI တစ်ခုလုံးမှာရှိတဲ့တဘာဝတယံဇာတာတွေကိုရောတိတိချာချာလိလာတိုင်းတာပြီးပြီလားတချင်းချင်းနဲ့ဆိုအားလုံးကြည့်တဲ့အတိုင်းပဲတဘာဝတယံဇာတာပေါ်များတယ်မှာတောက်ဆိုင်ထွက်တယ်အဲ့ဒီမြစ်ဆုံမှာမတောက်ဆိုင်မထွက်ဘူးဆိုရင်တော့ရွှေနဲ့တခြားအပိုးတန်တယံဇာတာတွေလည်းအဲ့လိုအားမျိုးတွေအများကြီးရှိနိုင်ပါတယ်ဒါကြောင့်ဒီတဘာဝတယံဇာတာတွေတတ်ထူတိုက်ပြီးရှားတွေရောဒီတိလိလာပြီးပြီလားနော်အဲ့လိုမှမဟုတ်သေးဘူးလို့ရှိရင်တကယ်တန်မိုးရှိတဲ့အားတွေကရေအောင်မြုပ်သွားပြီးတော့ကျွန်တော်တို့ကရေဟိုလောက်ပဲတုံးလို့ရမယ်လက်စစ်တာလို့ပဲတုံးလို့ရမယ်ဆိုလို့ရှိရင်ဒါလည်းမဖြစ်သင့်ဘူးလို့ပဲပြောရမှာပဲအဲကြောင့်မလို့ခုနပြောတဲ့အချက်သုံးချက်ကတဘာဝအမြောက်တရားတွေအားလုံးကြောက်သွားမယ်ငလျင်လုံးလို့နော်သခိုင်းဖော့ကြီးလှုပ်လို့နော်အလုတ်ခဲလို့ဆယ်ကျိုးရင်အောက်မှာရှိတဲ့လူတွေအကုန်လုံးဒုက္ခရောက်သွားနိုင်တယ်နောက်တစ်ခုကဆယ်ရေလောင်လိုက်တဲ့အိယာတခုလုံးမှာရှိတဲ့မြေအောက်ကတဘာဝတရားဇာတာတွေအကုန်လုံးကိုတည်တည်ချာချာလိလာထားမှုမရှိသေးဘူးအဲ့ဒီအချက်သုံးချက်နဲ့တင်ကျွန်တော်ရဲ့ပုံလေးကအမျိုးပြောမလို့ဒီမြေဆုံဆယ်ကြီးကမဆောက်သင့်ပါဘူးလို့အဲ့လိုပဲပြောချင်ပါတယ
်တရုတ်နယ်ဖက်ဆက်တိဆောက်မဲ့ဒီဆယ်စီမံကိန်းကိုမလုပ်တင်ကြောင်းတရုတ်ပညာရှင်တွေကိုယ်တိုင်ကအကြံပေးခဲ့တာရှိတယ်လို့လည်းဦးသိမ့်ပိုင်ကပြောပါတယ်မြန်မာပညာရှင်တွေဘက်ကလည်းကောင်းကျိုးထက်ဆိုးကျိုးပိုများစီမဲ့ဒီစီမံကိန်းရှေ့ဆက်မှာကိုမလိုလားကြဘူးဆိုတာကိုတင်ပြရင်းဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရပါမယ်
တော်ခင်မြို့တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုည9:00-10:00အထိထုတ်လွှင့်တဲ့ဒီအစီအစဉ်ကိုမကြာခင်ည10:00-11:00မှာလည်းပြန်လည်ထုတ်လွှင့်သွားမှာဖြစ်ပါတယ် VOA ကနေမနက်ဖြန်မနက်ထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုတော့မနက်6:00-9:00အထိလိုင်းလူမီတာ24-32-39တို့မှာဖမ်းယူနားဆင်နေပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်တွင်သတင်းအကြီးအကျယ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်ထိတ်တန့်လုံခြုံရေးတာဝန်ရှိသူတွေကဆန့်ကျင်ဘဲလိုက်မှုတွေရှိတယ်လို့ဆွဆွဲထားတဲ့လက်ဝဲရုံတွေမှတ်တမ်းတစ်ခုကိုအများပြည်သူသိနိုင်အောင်တရားဝင်ထုတ်ပြန်နိုင်မှုသမ္မတကစီစဉ်နေကြောင်းအင်ဂျီရောတာဝန်ရှိသူတူကပြောပါရယ်။အများပြည်သူသိအောင်ထုတ်ပြန်မှုသမ္မတကလက်ခံထားပြီးဆုံးဖြတ်ချက်ကိုလည်းလွတ်တော်ကိုဒီကနေ့ပဲအကြောင်းကြားဖို့အလားအလာရှိကြောင်းပြောဆိုထားတာပါ။ပါကစ္စတန်နိုင်ငံတာလီဘန်ရဲ့ဌာနချုပ်ဖြစ်ကြောင်းအာဖဂန်နစ္စတန်သမ္မတအရှိကာနီကဒီကနေ့တောက်ချန်နေမှာပဲဆွဆွဲပြောဆိုလိုက်ပြီးတဘုံနေပေါ်မှာချက်ချင်းအေးအေးယူကန်တွေကိုလည်းတောင်းဆိုလိုက်ပါတယ်။အာဖဂန်နိုင်ငံကာဘူးမြို့မှာအမေရိကန်လေယူပါဝင်လူပေါင်း140ထက်မနည်းတေဆုံးခဲ့ရတဲ့နောက်ဆုံးဘုံးကွက်တိုက်ခိုက်မှုကြောင့်နှစ်နိုင်ငံကြားဆက်ဆံရေးမှာလည်းတင်းမာနေတာပါ။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဆုလိုက်ပြုံလိုက်မြုပ်နှံထားတဲ့နေရာတွေကိုထပ်မံတွေ့ရှိခဲ့ကြောင်းသတင်းတွေနဲ့ပတ်သက်လို့နိုင်ငံတကာအသံဝင်ကစိုးရင်ပူပန်မှုတွေဆက်လက်ထွက်ပေါ်နေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဆုလိုက်ပြုံလိုက်မြုပ်နှံထားတဲ့သတင်းတွေနဲ့ပတ်သက်လို့အလွန်မင်းစိုးရင်မိကြောင်းနဲ့တွေ့ရှိခဲ့တဲ့နေရာလဲအိန္ဒိယ၊ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရတဲ့ရိုဟင်ဂျာတွေနေထိုင်ရနေရာတွေဖြစ်နေတာတွေ့ရကြောင်းအခြေအနေကိုလည်းနီးကပ်စောင့်ကြည့်နေကြောင်းအမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူဟက်သာ နော်ရက်ကဝါရှင်တန်မှာမနေ့တုန်းကပဲသတင်းနောက်တွေကိုပြောဆိုလိုက်တာပါ။ကုလသမဂ္ဂဒွိယင်းမှုချုပ်ရဲ့ပြောခွင့်ရသူစတီဗင်တူချာရက်ရှ်ကလည်းအလောင်းတွေကိုအစုလိုက်ပြုံလိုက်မြုပ်နှံထားတဲ့နေရာတွေထပ်မံတွေ့ရှိရတယ်လို့ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့အလွန်မင်းစိုးရင်ရရောင်းတဲ့ဒီလိုသတင်းတွေကြောင့်ရခိုင်ပြည်နယ်ကိုကုလသမဂ္ဂပါဝင်တာဝန်ရှိသူတွေဝင်ရောက်ခွင့်ရရေးအရေးကြီးကြောင်းလည်းပြောဆိုသွားပါတယ်။မတော်ရတဲ့နီကလာနီယာနဲ့မြဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်ထောင်ပေါင်းများစွာရေကြီးမြေပြိုမှုတွေယောဂပဏ္ဍရဘယအန္တရာယ်တွေတွေ့ကြုံမဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယူနစ်ဆီယာကသတိပေးလိုက်ပါတယ်။မတော်ရတဲ့ချက်ရောက်တဲ့အချိန်မှာဒုက္ခသည်8000ခွဲကျော်ဟာခိုလုံစရာနေစရာတွေဆုံးရှုံးနိုင်တယ်လို့သတိပေးခဲ့တာပါ။
ကျေးဇူးပါခင်ဗျာသတင်းကြီးညွှန်းကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနူမီတာ24-25-32တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်သောရရှင်နဲ့အားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.